Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ဒီဇင်ဘာ17ရက်ဗုဒ္ဓနေ့ညပဲ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပါပြီရှင်ကျွန်မဆုမြတ်မမဒီနေ့ညပဲအစီအစဉ်တွေကိုစီစဉ်တင်ဆက်သွားပါမယ်
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွင့်ချုပ်ပေါက်မှုတွေဟာလူမျိုးတော်တပ်ဖြတ်မှုမမြောက်တဲ့အကြောင်း ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆက်စစ်ကြီးကဒီကနေ့ပဲပြောလိုက်ပါတယ်အမေရိကန်သမ္မတတော်နဲ့ထရန့်ပေါ်အေးအေးရေးမဲခွဲဆုံးဖြတ်နိုင်မှုဟောလုတ်တော်မှာအများစုနဲ့ထိချုပ်ထားတဲ့ဒီမိုကရက်တီဒီကနေ့ဆက်လက်ဆွေးနွေးသွားကြမှာဖြစ်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့သူကြီးညာပေးသွားမှာပါ
ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံတရားစွဲခံထားရတဲ့အမှုအတွေ့မြန်မာနိုင်ငံဘက်ကဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးဒီကနေ့ခြေပလျှောက်ထားတင်ပြခဲ့ပါတယ်
။ Such conduct if proven could be relevant under international humanitarian law or human rights conventions but not under the 1948 genocide convention for reasons on which
ကမ္ဘီယာဘက်ကဆက်ဆွဲသလိုရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်ဖို့ရည်ရွယ်ချက်နဲ့လုပ်ခဲ့တာမဟုတ်ဘူးဆိုတာကိုမြန်မာနိုင်ငံဘက်ကဘလို့အချက်အလက်တွေနဲ့တုံ့ပြန်ခြေပလျှောက်ထားတယ်ဆိုတာကိုအခုထုတ်လွှင့်ချက်မှာတင်ပြသွားပါမယ်။တရားရုံးမှာလျှောက်ထားတင်ပြချက်တွေပေါ်မြန်မာစစ်တပ်ကရောဘလို့တုံ့ပြန်မှာတယ်ဒါကိုလည်းသိရမှာပါ။တဟိတ်မြို့မှာတွားရောက်တရင်ယူနေတဲ့ VOA Editor ဦးကျော်စံသားရဲ့တင်ပြချက်30ချက်တွေကိုလည်းနားဆင်ရပါမယ်။တခါလူလူနဲ့ကျမ်းမာရေးတပတ်တွင်းအားကစားသတင်းတွေကိုလည်းတင်ဆက်ပေးသွားဖို့စီစဉ်ထားပါတယ်။အခုတော့ဒီနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကအကြေညာပေးပါမယ်ရှင
်။ရခိုင်ပြည်နယ်မှာဖြစ်ပေါ်ခဲ့တဲ့လူခွင့်ရေးချုပ်ဖောက်မှုတွေဟာလူမျိုးတော်တပ်ဖြတ်မှုမမြောက်တဲ့အကြောင်း ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆက်စစ်ကြီးကဒီကနေ့ပဲပြောဆိုလိုက်ပါတယ်
။ Such conduct if proven could be relevant under international humanitarian law or human rights conventions.but not under the 1948 genocide convention for reasons
မြန်မာလူမျိုးတပ်ဖွဲ့ဝင်အနေနဲ့ဆက်စင်ရေးတွေအတွင်းလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုတာထင်ရှားရင်လူသားချင်းစာနာမှုဆိုင်ရာနိုင်ငံကဥပဒေလူခွင့်ရေးသဘောတူညီချက်တွေအရအရေးယူနိုင်ပေမဲ့1948ခုနှစ်လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးသဘောတူညီချက်အရအရေးယူလို့မရတဲ့အကြောင်းဒေါ်ဆန်းစုကြည်ပြောဆိုသွားတာပါမြန်မာစစ်တပ်အနေနဲ့ဆီယာစုမြောက်တဲ့လောရွက်တွေကျူးလွန်ခဲ့ရင်လည်းလက်ရှိမြန်မာနိုင်ငံရဲ့ဥရီနဲ့အညီအရေးယူမှာဖြစ်တဲ့အကြောင်းလည်းပြောဆိုသွားပါတယ်။2019ခုနှစ်မှာ AIS ရုံးချအစိုးရဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုဝင်ရောက်တိုက်ခတ်ခဲ့တာကိုမြန်မာစစ်တပ်ကတွန့်ပြန်မှာရုံးညမွတ်စင်အများပြားတည်ဆုံပြီးအိန္ဒိယဘင်္ဂလားဒေ့ရှ်တိုင်းပြည်ကိုတိုက်နဲ့ချီထုတ်ပြေးခဲ့ကြရတဲ့ပေါ်တာဝန်ရှိသူတွေကိုဖော်ထုတ်ရေးယူဖို့ကုလသမဂ္ဂတာဝန်ရှိသူတွေပါဝင်နိုင်ငံတကာတာဝန်နဲ့လူခွင့်ရေးလှုပ်ရှားသူတွေကတိုက်တွန်းနေတာပါအခုနောက်ဆုံးမှာလည်း ICJ ပါဝင်နိုင်ငံတကာတရားရုံးတွေမှာအရေးယူနိုင်မှုကြိုးပမ်းမှုတွေနဲ့လည်းမြန်မာနိုင်ငံရင်ဆိုင်နေရတာဖြစ်ပါတယ်ရုံးညဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာဆွေကတော့လူခွင့်ရေးချုပ်ပေါက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ခဲ့ရပြီးဖော်ထုတ်ဖို့ကြိုးစားနေတာတွေရှိနေပြီးအရေးယူတာတွေရှိတဲ့အကြောင်းလည်းပြောဆိုထားတာဖြစ်ပါတယ
်ရခိုင်ပြည်နယ်မှာကျွလွန်ခဲ့တဲ့လူခွင့်ရေးချုပ်ဖောက်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုမမြောက်ကြောင်းဒေါ်အောင်ဆန်းစုကြည်က ICJ မှာဒီကနေ့ညင်းပယ်ခဲ့တဲ့အပေါ်နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ Amnesty International ကပြစ်တင်ပြောဆိုလိုက်ပါတယ်အခုလိုညင်းဆိုတာဟာအငြင်းကြီးမားလာတဲ့လောရဖြစ်ကြောင်းလည်းဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တခါဒီဆွဆွဲချက်တွေကိုကာကွယ်ဖို့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည် ICJ တရားရုံးမှာကြိုးပမ်းဆောင်နေတဲ့အပေါ်အလွန်စိတ်မကောင်းဖြစ်ရကြောင်းအာဆီယံဒေသတွင်လူအခွင့်အရေးဆိုင်ရာလွှတ်တော်အမတ်များအဖွဲ့ APHR ကလည်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပါတယ်။ဒီအချိန်မှာပဲနယ်သာလန်နိုင်ငံသားဟိတ်မျိုးက ICJ နိုင်ငံတကာတရားရုံးရှိမှာတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အဖွဲ့ကိုထောက်ခံတဲ့ဆန္ဒပြသူတွေရောကန့်ကွက်သူတွေပါလာပြီးတော့ဆွေးနွေးဆန္ဒပြပါတယ်။ ICJ တရားရုံးရှိမှာတော့အောင်ဆန်းစုကြည်ကိုဝန်ရံတဲ့အနေနဲ့ဆိုပြီးမြန်မာနိုင်ငံအပါအဝင်နိုင်ငံတကာကမြန်မာအတိုင်းအဝန်ကလည်းလက်ရောက်ရှိလာတာပါ။ဒီထဲမှာမြန်မာနိုင်ငံကစီးပွားရေးလုံခြုံရေးနဲ့လူမှုကွန်ရက်အသုံးပြုသူတွေကြားထင်ရှားတဲ့လူငယ်တချို့လည်းပါဝင်ပါတယ်။တော့အောင်ဆန်းစုကြည်ကို ICJ နိုင်ငံတကာတရားရုံးထိလာပြီးတော့အားပေးထောက်ခံသူတွေရှိတယ်လို့ပဲပြည်တွင်းမှာလည်းထောက်ခံဆန္ဒပြပွဲတွေကျင်းပနေတာပါ။ရန်ကုန်မြို့အပါအဝင်မန္တလေးစကိုင်းပဲခူး AR ဆားတဲ့ဒေသတွေမှာကျင်းပနေတဲ့ထောက်ခံဆန္ဒပြပွဲတွေမှာတော့ဘာသာပေါင်းစုံပါဝင်ပြီးတော့ဗုဒ္ဓဘာသာဝင်တွေနဲ့အတူအစ္စလာမ်ဟိန္ဒူနဲ့ခရစ်ယာန်ဘာသာဝင်တို့လည်းပူးပေါင်းပါဝင်လာကြပါတယ်
။အမေရိကန်သမ္မတတော်နဲ့ထရန့်ပေါ်အရေးယူရေးမဲခွဲဆုံးဖြတ်နိုင်မှုအလုပ်တော်မှာလူများစုနဲ့ထိန်းချုပ်ထားတဲ့ဒီမိုကရက်တီဒီနေ့ဆက်လက်ဆွေးနွေးကြမှာဖြစ်ပါတယ်။ဒါပေမဲ့ဒီချိန်ထဲမှာပဲသမ္မတထရန့်ကတော့သူ့အနေနဲ့အမှားယွင်းလုပ်ခဲ့တာမရှိဘဲအတိုက်ခံဒီမိုကရက်တီဘက်ကတပတ်သက်တရားစွဲကိုကြိုးပမ်းတဲ့လုပ်ရည်ဖြစ်နေလဲတုံ့ပြန်ထားတာပါ။ဒီမိုကရက်တီကသူ့ပေါ်အရေးယူဖို့ကြိုးပမ်းနေတဲ့ဒီချိန်ထဲမှာပဲ အမေရိကန်မက္ကဆီကိုနဲ့ကနေဒါသုံးနိုင်ငံကုန်သွယ်ရေးသဘောတူညီချက်အတွက်ကိုထောက်ခံမှုပေးခဲ့တဲ့ပေါ်အောက်လွတ်တော်လူများစုခေါင်းဆောင်နန်စီပလိုစီကိုလည်းဒေါ်နယ်ထရန့်ကပက်ဆယ်ဗီးနီးယားပြည်နယ်မှာမနေ့ကစီယွန်ခီးစဉ်အတွင်းဝေဖန်တိုက်ခိုက်ခဲ့ပါတယ်။တရားစွပ်စွဲရေးယူဖို့ကြိုးပမ်းမှုတွေကြောင့်ဒီမိုကရက်တစ်သိခါချနေခြင်းမှာအချက်ပြေအနေနဲ့ပိုပြီးအရေးကြီးတဲ့ကုန်သွယ်ရေးသဘောတူညီချက်ကိုထောက်ခံခဲ့တာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။ရည်ယူဖို့ကြိုးပမ်းမှုတွေကြောင့်သူ့ပေါ်ထောက်ခံမှုတွေတော့ပိုတိုးလာတယ်လို့လည်းစီယွန်ခီးစဉ်အတွင်းဒေါ်နယ်ထရန့်ကပြောသွားပါတယ်။ဒေါ်နယ်ပေါ်တရားစွပ်မဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့အောက်လွှတ်တော်ရေးရာကော်မတီဥက္ကဋ္ဌတွေမနေ့ကတရားဝင်ကြေညာခဲ့ပြီးနောက်မှာပဲဒေါ်နယ်ထရန့်ရဲ့တုတ်ပြချက်ထွက်ပေါ်လာတာပါ။အမှားပေါ်တရားစွဲမဲ့ဆွဲချက်ဒီမှာထက်သွင်းမဲ့အသေးစိတ်ချက်လက်တွေနဲ့ပတ်သက်လို့အောက်လွှတ်တော်တရားရေးကော်မတီမှာဒီကနေ့နဲ့မနေ့ပံဆွေးနွေးဖို့စီစဉ်ထားတဲ့အကြောင်းလဲကော်မတီဥက္ကဋ္ဌဂျေရိုနက်လာကကြေညာထားပါတယ်။ဆွဲချက်တွေကိုတော့အောက်လွှတ်တော်တစ်ခုလုံးကမဲခွဲမဆုံးဖြတ်ခင်တရားရေးကော်မတီမှာအရင်မဲခွဲဆုံးဖြတ်ရမှာပါ။အမှားပေါ်တရားစွဲဖို့ဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်အတည်ပြုကောင်းပြုနိုင်ပေမဲ့ဒေါ်နယ်ထရန့်ရဲ့ Republican Party ကအများစုနဲ့ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာတော့အရေးနိုင်နိုင်တယ်လို့လည်းအထက်ပါတီကြီးတစ်ခုစလုံးကလွှတ်တော်အမတ်တွေကခန့်မှန်းထားကြပါတယ်
American အလို့တော်တရားရေးကော်မတီရဲ့ရှင်းမောင်းမှ American တရားရေးဌာနရဲ့စုံစမ်းရေးမှူးချုပ် Michael Horowitz ဒီကနေ့လည်းရောက်ထွက်ဆိုမှာပါ2016 American သမ္မတရွေးကောက်ပွဲမှာရုရှားတို့ကြားဝင်ဆောင်ရွက်ခဲ့တဲ့ကိစ္စကိုပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရို FBI ကစုံစမ်းစစ်ဆေးခဲ့တဲ့ကိစ္စမှာနိုင်ငံရေးအရာပိုင်လိုက်မှုရှိတဲ့အထောက်အထားတွေမတွေ့ရဘူးဆိုပြီးတော့သူထုတ်ပြန်ခဲ့တဲ့အစီရင်ခံစာနဲ့ပတ်သက်လို့လည်းရောက်ထွက်ဆိုမှာပါသမ္မတဒေါ်နယ်ထရမ့်ကတော့ FBI ရဲ့စုံစမ်းစစ်ဆေးမှုတွေဟာသူ့ပေါ်နိုင်ငံရေးအရာတမင်အကွက်စင်လှုပ်ကြံဖန်တီးမှုဖြစ်တယ်ဆိုပြီးဆက်တိုက်ပြောဆိုလာတာပါစုံစမ်းရေးမှူး Horowitz တနင်္လာနေ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာပါတွေ့ရှိချက်တွေဟာသမ္မတ Trump ရဲ့ပြောဆိုချက်နဲ့တော့တော့ကိုကွဲလွဲနေပါတယ်။ဒါပေမဲ့လည်းသမ္မတ Trump ကတော့သူ့အစိုးရကိုဖယ်ရှားပစ်ဖို့ကြိုးပမ်းချက်တွေဟာတူထင်ထားတာထက်တောင်ပိုဆိုးတယ်ဆိုတာဒီအစီရင်ခံစာကအတည်ပြုလိုက်တာဖြစ်တယ်ဆိုပြီးတော့ထပ်လောင်းပြောဆိုပါတယ်။ FBI ရဲ့စုံစမ်းစစ်ဆေးမှုဟာတင့်လျော်တဲ့အခြေခံအကြောင်းနဲ့လုတ်ပိုင်ခွင့်နဲ့ပြုလုပ်ခဲ့တာကိုတွေ့ရှိခဲ့တယ်လို့ပဲ FBI ဘက်ကအမှားအယွင်းနဲ့ကျူးလွန်ခဲ့တာကိုလည်းစုံစမ်းရေးမှူးချုပ်ကတွေ့ရှိခဲ့ပါတယ်လို့ FBI ရဲ့လက်ရှိညွှန်ကြားရေးမှူးခရစ်စတိုဖာဝေးက ABC ရုပ်သံကိုသတင်းလာတွေကဖြေကြားခဲ့တာကိုလည်းသမ္မတထရမ့်ကဝေဖန်ပြစ်တင်ပါတယ်။ဘယ်အစီရင်ခံစာကိုအခြေခံပြီးတော့မစ္စတာဝေးပြောနေတယ်လဲဆိုတာသူမသိသလိုပဲသူ့ကိုပေးထားတဲ့အစီရင်ခံစာမဟုတ်တာတော့သိချတယ်လို့လည်းသမ္မတထရမ့်က Twitter လူမှုကွန်ရက်ကနေအင်္ဂါနေ့ကရေးသားဝေဖန်ခဲ့တာပါ။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဒီရအမေရိကန်တန်ညမိုင်းအစီအစဉ်ရဲ့ပုံတူနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဟောင်ကောင်ရတက်ဖွဲ့ပေါ်စောင့်ကြည့်ခဲ့ကဖွဲ့ရဲ့တရားရည်တည်မှုပေါ်စိုးရိမ်မှုကြောင့်ပူပေါင်းကူညီနေကြတဲ့နိုင်ငံတကာကျွမ်းကျင်သူဖွဲ့ဒီကနေ့ပဲနှုတ်ထွက်လိုက်ပါတယ်ရတက်ဖွဲ့တရားလွတ်လပ်တဲ့တန်ကြာရေးကောင်စီရဲ့လုပ်ပိုင်ခွင့်အာဏာလုံနိုင်စွမ်းတရားလဲလွတ်မှုတွေမှာအကြီးအကျယ်အားနည်းချက်တွေရှိနေတာကြောင့်နှုတ်ထွက်လိုက်ရတာဖြစ်တဲ့အကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါရသမှုကျွလုံနဲ့လို့မတင်ကားသူတွေကိုတရုတ်ပြည်မှာကြီးကိုလွှတ်ပြောင်းနိုင်တဲ့ဥပဒေချမ်းကိုကန့်ကွက်ရာကဇွန်လကဆက်လို့ဟောင်ကောင်မှာစစ်နက်ပြပွဲတွေစတင်ပေါ်ပေါက်ခဲ့ပြီးတဲ့နောက်ရဲတပ်ဖွဲ့ရဲ့လွှတ်ရက်တွေပေါ်စုံစမ်းစစ်ဆေးတဲ့ကောင်စီဘက်မှာအကြံပေးဖို့အတွက်ဗြိတိန်၊ကနေဒါ၊ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေကကြွန့်ကျင်သူတွေကိုဟောင်ကောင်ကဖိတ်ခေါ်ထားတာဖြစ်ပါတယ်နောက်ပိုင်းမှာတော့ဟောင်ကောင်မှာဒီမိုကရေစီအပြည့်အဝရည်ရည်ထိတောင်းဆိုရာကဆန္ဒပြပွဲကြီးကျင်းတက်လာပြီးဒေါသကြီးဆန္ဒပြခဲ့သူတွေကိုလုံလုံရဲတွေကရာဘာကြီးစံတွေမီးသပိုက်တွေမျက်ရည်ပုံးတွေတုံးပြီးနှိမ်နင်းခဲ့တာပါရဲတပ်ဖွဲ့ကအင်အားအလုံးအကျုံတုံးခဲ့တာတွေရှင့်ရှိဆိုတာကိုစုံစမ်းဖော်ထုတ်ဖို့လဲဆန္ဒပြသူတွေနောက်ပိုင်းမှာတောင်းဆိုခဲ့ကြပေမဲ့အုတ်ချုပ်ရည်မှုကယ်လမ်းကတော့လက်မခံခဲ့ပါဘူးဒီမိုကရေစီလိုလားသူလွတ်တော်အမတ်တန်ရာချန်းကတော့ရဲတပ်ဖွဲ့ရဲ့လွှတ်ရည်တွေနဲ့ပတ်သက်လို့တီချက်လွတ်လပ်တဲ့တိုင်ချာရေးကောင်စီကထုတ်ပြန်မဲ့စုံစမ်းစစ်ဆေးရေးအစီရင်ခံစာနဲ့ပတ်သက်လို့အယုံကြည်မရှိကြောင်းကျွမ်းကျင်သူဖွဲ့ကနှုတ်ထွက်ပြီးတတိပြလိုက်တာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံကအကြီးဆုံးအမေရိကန်စစ်အစီအခြေစိုက်စခန်းဒီကနေ့မနေ့အစောပိုင်းမှာအသေးခံဘုံခွဲတိုက်ခိုက်မှုမှာလူသေဦးထပ်မနေ့သေဆုံးပြီးတော့80ကျော်ဒဏ်ရာရသွားပါတယ်။အများစုကအရသာတွေဖြစ်ပါတယ်။ပါဝန်ပြည်နယ်ဘက်ဂရမ်အဲဖီလ်အမေရိကန်စစ်အခြေစိုက်စခန်းနဲ့တဆက်တည်းလို့ဖြစ်နေတဲ့မတုံးမဲထားတဲ့စီးရုံဝင်အဝင်ကိုပောက်ကွဲရေးပစ္စည်းအပြည့်တင်ထားတဲ့ကားတစ်စင်းကိုဖောက်ခွဲပြီးတော့အသေးခံဘုံခွဲတိုက်ခိုက်ခဲ့တာလို့အာဖဂန်စစ်ဘက်တာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ခိုက်မှုကိုသူတို့လက်ချက်အဖြစ်တာလီဘန်တို့ကပြောပါတယ်။ background စခန်းအပြင်ဘက်နေရန်ကိုသူတို့ရဲ့အသေးခံမုံငွေတမားကဖောက်ခွဲဖျက်ဆီးပစ်ခဲ့တယ်လို့လည်းတာလီဘန်တို့ကထုတ်ပြန်ပါတယ်။ပွင့်သွားတဲ့ဂိတ်ကနေလက်နဲ့အပြင်နဲ့တာလီဘန်လေးယောက်စစ်စခန်းနဲ့ဝင်ပြီးတိုက်ခဲ့တာလို့လည်းကြေညာချက်မှာပြောထားပါတယ်။တာလီဘန်တို့ကအခုလိုတိုက်ခိုက်မှုမျိုးကိုမကြာခဏအသေးစိတ်ဖော်ပြလေ့ရှိပါတယ်။ဆေးရုံတိုက်ခိုက်ခံရတဲ့ကိစ္စကိုနေတိုးဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့နဲ့လက်တွဲဆောင်နေတဲ့ Resolute Support တပ်ခွဲတပ်ပြောခွင့်ရသူကအတည်ပြုပါတယ်။ကာပုံခွဲမှုပြင်းထန်လွန်းလာကြောင်းအနီနာကအိမ်တွေထိခိုက်ပျက်စီးခဲ့ရပြီးတော့အမျိုးသမီးတဦးသေဆုံးပြီးကလေးငယ်တွေအပါအဝင်အရက်သားတချို့လည်းထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ကိုရီးယားအစိုးရကဆက်လုပ်ပေးထားတဲ့အဲ့ဒီဆေးရုံကိုတော့လုံခြုံရေးကြောင့်မတုံ့ပြန်ထားတာလေးနဲ့ကြော်နေပြီလို့လည်းပါရှွန်စကိုင်းရဲ့တမ်မူကြီးကပြောပါတယ်
။ဒီမန္တလေးအပါအဝင်ကမ္ဘာတစ်ဝန်းမှာသတင်းသမားတွေကိုဖမ်းဆီးမှုတွေစံချိန်တင်လောက်အောင်များပြားနေစေဖြစ်တဲ့အကြောင်းနယူးယောက်ခြေဆက်သတင်းသမားများအကောက်ဝယ်ပေးရေးကော်မတီ CPG ကပြောလိုက်ပါတယ်။တရုတ်တူရကီဆော်ရီအာရေဗျနဲ့အီဂျစ်နိုင်ငံတွေကတော့သတင်းသမားတွေဖမ်းဆီးထိန်းသိမ်းမှုအများဆုံးဖြစ်ကြောင်းလည်းနှစ်ပတ်လည်အစီရင်ခံစာမှာဖော်ပြခဲ့တာပါ။ကမ္ဘာတစ်ဝန်းသတင်းသမားတွေကိုဖမ်းဆီးထိန်းသိမ်းမှုတွေဟာလင်းနေဆက်တိုက်မြန်မာနေပြီးတရုတ်သမ္မတရှီချင်းဖြင့်တူရကီသမ္မတရီချစ်တိုင်ယက်အာရိုဝမ်ဆော်ရီဖြင့်မိုဟာမက်ဘန်ဆယ်မန်နဲ့အီဂျစ်သမ္မတအဗ်ဒယ်ဖတာအယ်စီစီတို့လိုအာဏာရှင်တွေကလည်းဝေဖန်ထောက်ပြတဲ့သတင်းမီဒီယာတွေကိုလက်ခံလို့အရေးလက္ခဏာမတွေ့ရတဲ့ကြောင်းလဲ CPG ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်2018ခုနှစ်ထဲသတင်းသမား245ယောက်ကိုဖမ်းဆီးထားရကပြီးခဲ့တဲ့2019ခုနှစ်မှာ245ယောက်ထိရောသွားပြီမဲ့သတင်းတူတွေဖော်ပြတယ်လို့ဆိုရဆွဆွချက်နဲ့တရားစွဲခံရတဲ့သတင်းသမားအရေအတွက်တိုးလာကြောင်းလဲထောက်ပြထားတာပါ CPG ရဲ့အစီရင်ခံစာထဲမှာတော့မြန်မာနိုင်ငံက Channel Mandalay သတင်းဌာနကကိုနန်နာကိုဖမ်းဆီးမှုကိုလဲထည့်သွင်းထားပါတယ
် New Zealand နိုင်ငံ White Island ကျွန်းကမီးတောင်ပေါက်ကွဲပြီးနေ့ရက်အကြာမှာနှောက်ဆက်တွဲငလီငယ်တွေဆက်လုံနိုင်သေးတဲ့အတွက်တည်ဆုံသွားတဲ့လူရှိအောင်ရဲ့အလောင်းနဲ့သွားတဲ့ဖို့နှောင့်နေနေရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။မီးတောင်ပောက်ကွဲမှုကြောင့်တနင်္လာနေ့ကကဘာလက်ခီးသွား6ဦးတည်ဆုံပြီးတော့9ဦးပျောက်ဆုံးနေပြီးဒါစင်နဲ့ခြေတို့လည်းမီးတောင်ပြားရီချော်ရီတွေကြောင့်ထိခိုက်ဒဏ်ရာရခဲ့တာပါ။ဒီဖြစ်ရကြောင့်တည်ဆုံသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေအတွက်စိတ်မကောင်းဖြစ်ရကြောင်းနဲ့ရှာဖွေကစေလို့ရတဲ့အခါမှာလည်းလူအသက်တွေဆုံးရှုံးနိုင်ခြင်းရှိပါသေးတယ်လို့တဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးအေဂျင်စီအကြီးအကဲဆာရာဘလက်ကပြောပါတယ်။ကျုံးမော်ကလက်ရှိအခြေအနေတွေကကစေရလို့ဖို့တိတ်ကိုအန္တရာယ်များနေပါသေးတယ်လို့လည်းသူကပြောပါတယ်။လာမယ့်24နှစ်အတွင်းမီးတောင်ပောက်ကွဲနိုင်ခြေ40ရာခိုင်နှုန်းကနေ60ရာခိုင်နှုန်းထိရှိသေးတယ်လို့လည်းမီးတောင်ပညာရှင်တွေကပြောပါတယ်။တန်ရာရထားသူတွေထက်ကမီးလောင်တန်ရာပြင်းထန်လွန်းတဲ့လူတွေကိုအရေးပြအစားထိုးကုသပေးဖို့လိုအပ်နေတဲ့ဆေးဘက်အကူအညီတွေကိုလည်းအမေရိကန်ပြည်ထောင်စုကပေးပို့ထားပါတယ
်။နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်နေဦးနဲ့နန်းလောင်တို့ကြေညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းကနေအခုလိုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမြန်မာပိုင်းရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com နဲ့ VOA Burmese News Facebook ဆာမျက်နှာတို့မှာလည်းတွေ့နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။သောတာရှင်များရှင်နိုင်ငံတကာလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးသဘောတူညီချက်ကိုမြန်မာနိုင်ငံချိုးဖောက်ရာရောက်တဲ့ဆိုပြီး ICJ နိုင်ငံတကာတရားရုံးမှတရားစွဲခံထားရတဲ့အမှုအတွက်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ကဒီကနေ့ခြေပလျှောက်ထားခဲ့ပါတယ်။တရားစွဲခံရတဲ့မြန်မာနိုင်ငံဘက်ကဆွဆွဲခံရတယ်လို့မျိုးလူမျိုးတုံးတပ်ဖြတ်ဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တာမဟုတ်ဘူးဆိုတာကိုဥပဒေပညာရှင်တွေကအဓိကတုံ့ပြန်ခြေပလျှောက်ထားခဲ့ကြပါတယ်။ဒီကနေ့လျှောက်ထားတင်ပြချက်တွေကို VOA မြန်မာပိုင်းအက်ဒီတာဦးကျော်စံသာကိုတိုင် ICJ တရားရုံးနဲ့မှသတင်းယူခဲ့ပါတယ်။အဲ့တော့ဦးကျော်စံသာကိုအခုတိုက်ရိုက်ဆက်သွယ်မေးမြန်းပါပါ။ဦးကျော်စံသာကြားပါလားရှင်။ line ပေါ်မှာရှိနေပါပြီလား
။ကြားပါတယ်။အဆုမြန်မောင်ကြားပါတယ်
။ဟုတ်ကဲ့ပါရှင်။အဲ့တော့အရင်ဆုံးမေးချင်တာကဒီကနေ့ဒီ ICJ တရားရုံးနဲ့မှဦးကျော်စံသာကိုတိုင်ရှိနေတယ်ဆိုတော့ဒီကနေ့တရားရုံးအခင်းအကျင်းကိုအရင်ဆုံးပြောပြပေးပါရှင
်။ဟုတ်ကဲ့။တရားရုံးခင်းကျင်းကတော့ဒီကနေ့တရားသူကြီးကမိတ်ဆက်ပေးပြီးရဲ့နောက်မှာတရားရုံးကိုစတင်ပြီးရဲ့နောက်မှာမြန်မာနိုင်ငံအဖွဲ့ခေါင်းဆောင်နိုင်ငံသားဝန်ကြီးအဖြစ်နဲ့ဒေါအောင်ဆန်းစုကြည်ကဆက်ပြီးရှင်းလင်းခွင့်ရပါတယ်။ဒေါအောင်ဆန်းစုကြည်ရှင်းလင်းတာကတော့ဥပဒေကြောင့်တဲ့သမိုင်းကြောင်းနဲ့စပြီးတော့အချက်လက်ချင်းရာကိုနည်းနည်းပြောပြတာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်အဓိကပြောပြတဲ့အချက်မှာကတော့ဒီမြန်မာနိုင်ငံမှာဒီကနားအင်္ဂလိပ်ရှိကြတဲ့ဟန်ဂျီနေဗာမှာမွတ်စလင်ဘုရားဝါဒပဋိပက္ခဖြစ်ခဲ့ရတယ်။အင်္ဂလိပ်တွေကဂျပန်ကိုခုခံဖို့တဲ့မွတ်စလင်တွေလက်နက်အဲ့မှာရခိုင်ကတည်းကဟောအင်္ဂလိပ်ကိုတွန်းခံဖို့တဲ့ပူပေါင်းလာတဲ့အဲ့မှာလူရွေးစာပြီးတတိကဖြစ်ရဆိုသူစပြီးတော့ပြောခဲ့ပါတယ်။နောက်ပိုင်းမှာတော့အဲ့ဒီအခုဒီဥပဒေဟာ Genocide Convention ဟာ Yugoslavia, Kosovo, အဲ့ချာမှာလူရွေးတန်းတန်းချီပြီးမောင်းထုတ်ခံရတဲ့ကိစ္စ Croatia, Serbia, Vietnam နဲ့လူပေါင်းများများသောမောင်းထုတ်ခံရတဲ့ကိစ္စမှာလည်းပဲ Genocide မမြတ်ခဲ့ဘူးဆိုတာကိုကိုယ်ကနေနည်းဆင်းသွားပါရဲ့နောက်ကမြန်မာနိုင်ငံတရားစီရင်ရေးမှာလည်းပဲ2000ဖြည့်ဖွဲ့စည်းပုံအရ military tribunal ဒါဆိုရင်တရားရုံးဆိုတာစီးရဲ့ကြောင့်စစ်တပ်ကကျူးလွန်တဲ့အမှုတွေကိုအဲ့ဒီတရားရုံးကကျူးလွန်ရေးစီရဲဒါကြောင့်အင်းရင်းရောမှာလူဆရာကိုစစ်တပ်ကစစ်ချမ်းပတ်သက်ပြီးတော့အဲ့စစ်တပ်ဆိုင်ရာတရားရုံးကဒီလိုကိုပြုမှုထင်ရှားစီရင်ပြီးထောင်ချရဲဆွေမဲ့လဲလာပိုင်းအင်းတင်ကကျန်နေပြီးတော့ဘာတွေတွေပေါ်ပြီးတော့စင်းလုံးခုတွေလျှော့ပြလိုက်တယ်အဲ့ဒါကိုမှားကြည့်ပြီးအများကြတော့ဒီမနက်ဖြစ ဟာဒီတစ်ဖက်နဲ့တစ်ဖက်အမှုစကားပြောတဲ့အချိန်နှစ်ဖက်ရှိတဲ့အချိန်မှာတစ်ဖက်ဖက်ကိုအပြစ်လို့ပြောရင်လည်းဒီတိကျဟာဒီတစ်ခါကိုပုံမပြင်းထန်လာခြင်းနဲ့ဆွဲတဘောလဲကြောပါဆေးရပါရဲ့မဆင်းမလို့
ဟုတ်ကဲ့ပါရှင်နောက်ဒီတော့ဆန်းစုကြည်ဒီတင်ပြသွားတဲ့အချက်ထဲမှာနောက်စိတ်ဝင်စားကြလို့ထင်တယ်ပေါ့နော်ဒီပါလဲဆိုတော့ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာဒီစစ်တပ်ရဲ့ဆောင်ရွက်ချက်တွေကအင်အားအလွန်အကျွံတုံးခဲ့တာဖြစ်နိုင်တယ်အဲ့တော့ဒီလောက်ရက်ကနိုင်ငံတကာလူခွင့်ရေးတွေကိုချိုးဖောက်ရရောက်နိုင်တာဆိုတဲ့အချက်ကိုလည်းတော့ဆန်းစုကြည်လက်ခံတဲ့ပုံစံမျိုးပြောသွားပါသေးတယ်အဲ့ဒါကိုလည်းဥကြောဇန္နာဆက်ရှင်းပြပါရှင
်ဟုတ်ကဲ့တော့ကျွန်တော်ပြောရချက်အဲ့အဲ့တစ်သေးပါပဲခင်ဗျာကနအဲ့ဒီသူကအလွန်ကြုံတွန်းခဲ့တယ်အလွန်ကြုံတွန်းခဲ့တယ်မဟုတ်ဘူးလို့ရောသားရေပြတ်ခါရရှိရဲအဲ့ဒီတကြောင်ဒီခါကိုသူတို့စိတ်ဥပဒေရပဲသူတို့စီရင်ရှိရဲဆိုတော့သူတို့နည်းနည်းတောင်းဆန်းစစ်ကြီးတို့အနေနဲ့ဒါကိုတိုင်ကျယ်ဖို့အခက်အခဲရှိရဲဆိုတော့ပြောပါတယ်ဒါစစ်တပ်ကအဲ့လိုကြည့်လို့မရရှိရဲဒါပေမဲ့သူတို့ကအမှားကနေဒါစစ်ပဇင်းတွေရတတ်တဲ့ကဒီကိစ္စမှာကြည့်လို့နေရှိရဲဆိုရင်တော့ဒီဟာပြတဲ့ကစားအရက်ဖက်တရားနဲ့အရေးယူရမလို့ပြောပါရဲ။ဒါပေမဲ့စစ်ဖက်ရဲ့လုပ်ရကစစ်တရားယူရှိနေတဲ့သူ့နည်းနဲ့သိပြီးတော့တိုင်တွင်နိုင်ခြင်းမရှိဘူး။အမကမပင်နိုင်ဘူးဆိုတဲ့ဘောမျိုးပြောတာတွေ့ရပါလိမ့်မယ်။သူရဲ့ဥပဒေအရအကျဲတဲကိုပြောထားတဲ့သဘောရှိပါလား
။ဟုတ်ကဲ့ပါရှင်ဒီကနေ့လျှောက်ထားချက်မှာဒေါက်ဆန်းစုကြည်အပြင်ဒီမြန်မာနိုင်ငံဘက်ကနေပြီးတော့ဒီဥပဒေပညာရှင်၃ယောက်ကနေလည်းဥပဒေကြောင့်ကနေပြီးတင်ပြလျှောက်ထားချက်တွေပေးကြပါတယ်ဆိုတော့သူတို့ရဲ့တင်ပြလျှောက်ထားချက်တွေကိုလည်းဆက်ပြီးတော့ရှင်းပြပါရှင်။
ဟုတ်ကဲ့ပထမဆုံးပြင်ကြားတဲ့ပုဂ္ဂိုလ်ကတော့သဘာဝအင်မတန်ဒီနိုင်ငံတကာဥပဒေနဲ့ပတ်သက်ပြီးတော့ကျွမ်းကျင်တဲ့ပညာရှင်ပါမခတ်တူလည်းဖြစ်တဲ့စီနေဂျီတူလည်းဖြစ်တဲ့မစ္စတာဝီလင်ဆာဘတ်ဖြစ်ပါရဲ့အဲ့ဒီပုဂ္ဂိုလ်ကတော့ဒီကျွမ်းကျွလွန်တဲ့နေရာမှာ intense courage influence ကြပါလေဒီဟာတိအရေးကြီးတဲ့ဆွဲအကြောင်းကိုပြောပါရဲ့ဒါဒါကြောင့်မှုရုံမှာလည်းပဲဒီ meditate မှာဒါဆိုလို့ရှိရဲ့မဒီတေတီမဒီတေတီသင်္ကူချံဒီလိုမျိုးငါလူတွေမှုဒီကမ္မမယဘူးဆိုတဲ့သဘောရှိတယ်။အဲ့ဒီသဘောကိုလည်းပဲသူကြည့်ရတာနိုင်ငံတကာဥပဒေမှာလည်းဒီအခြေခံအလာလာဖြစ်တယ်။ဆိုတော့အခုကိစ္စမှာ intent လုံးဝမတွေ့ရဘူးဆိုတဲ့သဘောကိုဒီအချက်လက်အစည်းအဝေးနဲ့အထောက်အထားနဲ့ပြောပြတာဖြစ်ပါတယ်။နောက်ပြီးတော့ဆိုတော့ဆွဲတဲ့လူတွေကလည်းဘယ်အချက်ဟာရှိရင်ဒီ genocide ဥပဒေပုံမှန်ဘယ်လောက်နဲ့ညှိပြီးတော့ဘယ်လိုဖြစ်နေဆိုတာအစည်းအဝေးလည်းမဆွဲနိုင်ဘူးဆိုပြီးတော့ပြောပါတယ်သူက။ဒီကတည်းကပြောတဲ့အားတော့ဒါပမဟာဝီလျံချေဗတ်စတိုဗာကိကြဖြစ်ပါတယ်။နောက်ဒုတိယဆောင်တဲ့အင်္ဂလိပ်ဘာရစ်စတာမစ္စတာစတက်ကာအဲ့ပုဂ္ဂိုလ်ကလည်းပဲ ICJ တရားရုံးမှာစီရင်နိုင်ခွင့်ရှိရလားဒီကိစ္စကို lack of jurisdiction ဟာပေါ်ပြီးသင်ချာနေရလို့ပြောပါတယ်။ဒီတရားရုံးမှာဒီကိစ္စကိုစီရင်နိုင်ခွင့်မရှိဘူး။ဒီကိစ္စကိုသူတို့ဆောက်ထားခဲ့တဲ့လူကိုနှက်ကြလဲပဲဒီက proxy ခေါ်ပါကူစားဇမ်ဘီယာနဲ့မြန်မာနိုင်ငံနဲ့တိကျဘာမှပြဿနာမရှိဘူးနဲ့ဒါ OIC ကမြောက်ပေးလို့ဇမ်ဘီယာအခုတည်းကပြီးလွတ်လိုက်ရတယ်ဆိုပြီးတော့ဘုံလို့ပြောပါတယ်အဲဒီဇမ်ဘီယာကလည်းပဲဒီကိစ္စကို၆ထားတဲ့မြို့ရှိတယ်လို့ ICJ မှာလည်းပဲဒီလိုအစောတည်းကတိကျကိုစီရင်နိုင်မှမရှိဘူး lack of jurisdiction ရှိနေဆိုပြီးတော့ကြောက်ထားပါတယ်သူလည်းပဲဥပဒေကြောင့်လားအကြီးအကျယ်၆ထားကြတာဖြစ်ပါစေနော်
ဟုတ်ကဲ့ပါဒီမြန်မာနိုင်ငံအတွက်နောက်အမျိုးသမီးရှင်းနေတယောက်ပေါ့လေဒီဖီဘီအိုကိုကလည်းသူလျှောက်ထားပါတယ်အဲ့ဒီမှာတော့ဒီ ICJ တရားရုံးနေနဲ့ဒီတရားရုံးကိုတိုက်ကြားထားတဲ့ဆွဆွဲချက်တွေကိုဒီအပြည့်အဝမကြားနာခင်ကာလအတွင်းမှာဒီလူမျိုးလုံးတပ်ဖြတ်မှုအခြေအနေပိုဆိုးမလာအောင်လို့ကာကွယ်တားဆီးနိုင်မဲ့ဒီအရေးပေါ်ဆောင်ရွက်ချက်တွေပေါ့လေအဲ့ဒါတွေလုပ်ဖို့မလိုဘူးဆိုတာကိုလည်းသူကတင်ပြသွားပါတယ်ရှင်အဲ့ဒါကိုလည်းဥကြောဆန္ဒဆက်ပြီးတော့ပြောပြပါအောင
်ဟုတ်ကဲ့ဥပဒေသဘောနဲ့ပြောရရင်အဲ့ဒါလုပ်ရမယ်လို့ဆိုရင်သဘောကgenocide ရှိနေလို့ကလေးရတယ်ကျူတင်ကကြွယ်ခဲ့ရတယ်ဗျာဆိုတာမျိုးတော့ intense ရှိနေလို့ကျူတင်ကကြွယ်ရတယ်ဆိုပုံမျိုးဖြစ်သွားမှာစိုးလို့ဒီကရှိနေတာအဲ့ဒါကိုဆောက်လဲနေနေရာမှာပုံစံမျိုးနဲ့ဆောက်လဲကြရတယ်လို့ကျွန်တော်သုံးသပ်မိပါတယ်အဲ့ဒါကြောင့်ဒီမျိုးသမီးကတော့ဒီကိစ္စဆောက်လဲဒီ provisional measures ကိုခေါ်တယ်ရာယူလို့ဆောင်ရမယ်ချက်တွေကလိုအပ်ဘူးမြန်မာနိုင်ငံမှာဒီကိစ္စပြည်လဲရေးတဲ့စစ်ချက်နာရှိမနေတဲ့အခွင့်အရေးတွေဖြစ်တယ်အဲ့ရန်ဘင်္ဂလားဒေ့ရှ်နဲ့နပယ်နိုင်ငံချင်း MOU သဘောထားထိုးပြီးတော့လုပ်နေကြတယ်ဒါမှမဟုတ် MOU သဘောထိုးပြီးလုပ်နေတာမှ OIC ရဲ့ဆွေးဆောင်မှုကြောင့် ကိုယ်ကပါသွားခြင်းဖြစ်တယ်ဆိုပြီးတော့ရေးရတယ်သူကပြောပါတယ်နောက်ပြီးတော့ဒီလိုလှုပ်ဆောင်ရဲ့နေရာကိုမြန်မာနိုင်ငံအပါဝင်ဒီအာဆီယံဒီသာရင်းနိုင်ငံတွေကလည်းဒီအတူရဲ့တရုတ်တို့ဂျပန်တို့ကလည်းလည်းဒီမင်းကြီးရဲ့တနဝချေဖို့တဲ့ဒါအခုဒီအောက်ပတ်နေပြည်နေရာကိုလက်ခံပြီးတော့လုပ်ရဲဆို genocide intent ဒါရှိရဆိုရင်ဒီကြီးကလည်းဘယ်လိုပါမလဲဆိုတော့ဘယ်လိုလဲဆိုင်မှာဆက်လေးပါတော့ဟုတ်တယ်ရပါစေ
။ဟုတ်ပါပြီဦးကျော်သနာ။ဟုတ်ကဲ့မနေ့ရက်ကတော့ဒီတရားစွဲတဲ့ဂမ်ဘီယာဘက်ကနေပြီးတော့မှလူမျိုးလုံးတပ်ဖြတ်မှုရည်ရွယ်ချက်နဲ့လုပ်တယ်ဆိုတဲ့တက်တည်ထောက်ထားရည်နဲ့ပြောသွားတယ်။အဲ့တော့ဒီကနေ့ကတော့မြန်မာဘက်ကတုံ့ပြန်လျှောက်ထားတယ်ဆိုတော့ဒီနေ့လျှောက်ထားချက်တရားရောဘလောက်မှုထိရောက်မှုရှိတယ်လဲဆိုတဲ့အမှုသွားအမှုလာအခြေအနေဦးကျော်သနာသုံးသပ်ပေးပါရှင်။စက္ကန့်35စက္ကန့်လောက်ရပါတယ်ရှင်
။ဟုတ်ကဲ့ဘက်ကဆောက်ထားတော့အာဂျုံကသူကငိုပြဒီဘက်နာမပြောတာပေါ့ကြာဒီချစ်ချဲတဲ့ဒီလိုအခြေအနေကိုမတားခဲ့ဘူးဆိုတော့သူကလက်တွေခိုင်မာတဲ့ကလေးအသက်ခံရတာမတင်းကျင်ခံရတာဆက်လက်ပြောတော့သူကသူကအတက်မန်ကရှိအတက်ရောရှိရလို့ပြောရင်ဖြစ်ပါလိမ့်မယ်ဒီဘက်ကတော့တရားဥပဒေချိပါရဆိုတဲ့အကြောင်းအဲ့နောက်ကြည့်တော့စိတ်ဝင်စားဖို့မကောင်းဘူးလို့ထင်ရရှိပါတယ်ဒါပေမဲ့ဘလောက်အလားအလာရှိကြလဲဆိုတာကိုအဲ့ဒီတမခဝူဂျင်ချဲဘတ်စ်ကိုကျွန်တော်တရားဥပဒေကိုပြတ်ခံမေးပါတယ်ဆိုတော့ကျွန်တော်
ဟုတ်ကဲ့ပါရှင်ဒါကတော့ ICJ တရားရုံးရှိနေတဲ့ Netherlands နိုင်ငံ The Hague မြို့ကနေပြီးတော့ဥကြောဆန်သာပြောပြခဲ့တာဖြစ်ပါတယ်ရှင်မနေ့ဖြန်မှာလည်းဒီတရားရုံးမှာဆက်ပြီးတော့နှစ်ဖက်အပြန်အလှန်ရှောက်ထားဖို့ရှိရမို့လို့မနေ့ဖြန်မှာလည်း VOA မြန်မာပိုင်းကနေပြီးတော့အခုလိုမျိုးဒီတရားရထုတ်လွှင့်ချက်ကိုထုတ်လွှင့်ပေးမယ်ဆိုတာကြိုပြီးတော့အသိပေးပါတယ်ဒီ ICJ တရားရုံးမှာဒီမြန်မာနိုင်ငံအပေါ်ဂမ်ဘီယာကတရားစွဲတဲ့ကိစ္စမှာဒီရခိုင်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကလူခွင့်ရေးဆိုးဆိုးဝါးဝါချိုးဖောက်တဲ့ကိစ္စတွေအဓိကထားပြီးတော့တင်ပြသွားခဲ့ကြတာပါဒီအပေါ်မှာစစ်တပ်ဘက်ကရောဘလို့တုံ့ပြန်ပါတယ်လဲရန်ကုန်ရုံးကကိုမိုးစောကအခုလိုသတင်းပို့ထားပါတယ်ရှင
်ဟုတ်ကဲ့နိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံရခိုင်ပြည်နယ်မှာလူကြိုးရေးတပ်တွေရဲ့နေမြေရှင်းလင်းရေးနဲ့ပတ်သက်ပြီးလူမျိုးတုံးတပ်ဖြတ်မှုမြောက်ကြောင်းဂမ်ဘီယာနိုင်ငံကဆွဲဆိုထားတာနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ကဒီကနေ့ပဲရှင်းလင်းထွက်ဆိုခဲ့ပါတယ်ဒါနဲ့ပတ်သက်လို့တက်မော်ရဲ့သဘောထားကိုတက်မော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောပါတယ်င
ါဒါရေးဝန်ကြီးဌာနဝန်ကြီးအနေနဲ့ပေါ့ဒီနိုင်ငံတော်အတိုင်းအတာအနေနဲ့ပေါ့သူကကိုစားပြီးဒီနိုင်ငံတော်ကိုစားပြီးသူကပေါင်းရောက်ပြီးသားဒီတုံ့ပြန်ရှင်းနေတာဖြစ်ပါတယ်တုံ့ပြန်ရှင်းနေတာတက်မော်အနေနဲ့ကလည်းနိုင်ငံတော်အစိုးရရဲ့ဒီစတင်လို့ကြကြဒီရာဇဝင်တရားရုံးနဲ့ပတ်သက်ကြတာတုံ့ပြန်ဆောင်ရံကိစ္စတွေနဲ့ပတ်သက်ကြတာဒီကနေတော့တမတော်ရုံးကနေကြတာအဖွဲ့ဖွဲ့ပြီးတော့ဖြစ်တယ်အဖွဲ့မှလည်းကျွန်တော်တက်မတော်ကကရာရှိနှုတ်ပါဝင်ကြတာနိုင်ငံတော်အစိုးရရဲ့ညင်ကြားချက်နဲ့ဒီဆောင်ရံတွေရှိပါတယ်အဲဒီလောကတာမန်တရားရယ်နိုင်ငံတော်အစိုးရကညင်ကြားတာမန်တရားလေးကျွန်တော်ဆောင်ရံတွေရှိပါတယ်အဲကျွန်တော်တို့အမြင်ကတော့ဒါမျိုးဆောင်ရံခြင်းအပြင်ဒီမြန်မာနိုင်ငံအပေါ်မှာညင်ကြီးရဲ့အမြင်ပေါ့မြန်မာနိုင်ငံအပေါ်မှာအဲအများအားဖြင့်တော့ကျွန်တော်တို့မကောင်းမြင်နေတဲ့အမြင်တွေကိုအာအဖြစ်မှန်တိုင်းကြောင်းတက်ပြနိုင်လိမ့်မယ်လို့
တမ်ရောဟာလုံချုံရေးကာကွယ်ရေးကိစ္စတွေကိုအစိုးရရဲ့ညွှန်ကြားချက်အတိုင်းဆောင်ရွက်ခဲ့တာဖြစ်ကြောင်းလည်းအခုလိုဆက်ပြောပါတယ
်။ရခိုင်ကိစ္စနဲ့ပတ်သက်လို့ပေါ့သူပြဿနာမှာသူ့ရဲ့တမိုင်းရှင်ရှိတယ်သူ့ရဲ့ဆက်ဆက်နေတဲ့ပထဝီအနေထားတွေရှိနေကြ။ဒီတမိုင်းကြောင်းရပြောရရင်တော့ရှိပါတယ်။ဟိုအမှုဆုံးဖြစ်တဲ့2011တို့2000ဆက်ကြောင်2019ကိစ္စတွေမှာဆိုရင်တခိုင်မှာရှိနေတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့တမ်ရောဟာစကြတာလည်းမဟုတ်။အဲ့မှနေတဲ့ဒိုင်းရဲတွေကစကြတာလည်းမဟုတ်ဘူး။ဒီရတဲ့စီအကြံပြတ်ဖွဲ့လည်းအစိုးရအခွင့်အရေးနဲ့စားကြတာဆိုတော့လည်းဒီပြဖြစ်တယ်ဒီလုံရက်တွေပေါ်ပေါက်လာတဲ့အတွက်ကြောင့်လို့လားဒီမှာနိုင်ငံရဲတပ်ဖွဲ့တပ်မတော်အနေနဲ့ဒီလုံချုံကြီးနဲ့တာဝန်ကြီးရဆောင်ရတာဖြစ်တယ်အမေရိကန်မှာမက္ကဆီကိုကနေကြာလူတွေအလုံးကြီးနဲ့ဝင်လာတဲ့အခါမှာလုံချုံကြီးတပ်ဖွဲ့တွေကလုံဆောင်ပြတယ်လေအမေရိကန်အစိုးရရဲ့ညွန်ကြားချက်တိုင်းလုံချုံကြီးကာကွယ်ရေးဆောင်ရတာပေါ့အဲကျွန်တော်ဒီမှာလည်းအစိုးရရဲ့ညွန်ကြားချက်လုံချုံကြီးကာကွယ်ရေးနဲ့ပတ်သက်ဆောင်ရတာဖြစ်တယ်အတူတူဒီတက်ကစားကြရတဲ့အကြောင်းတွေဖြစ်ဖြစ်နဲ့အဖြစ်အပျက်ကြီးမပါဘဲနဲ့ဒီလုံချုံရေးတပ်ဖွဲ့ဝင်တွေဆောင်ရွက်ချက်တွေကိုပဲတစ်ဖက်သက်ပေါ်ပြမရှိတယ်လို့ဆိုဆဲတာကိုသူတို့ဆက်ဆွဲကြတဲ့အပေါ်မှာဖြစ်ပါလား
။ဒါအပြင်အင်ကာနေမှာပဲအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကရခိုင်ပြည်နယ်နဲ့တခြားတိုင်းသားဒေသတွေကလူခွင့်ချူဖော်မှုတွေအတွက်တာဝန်ရှိတယ်ဆိုပြီးတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတမရော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးစိုးဝင်အမှတ်69တက်မှမူဗိုလ်ချုပ်တန်းဦးနဲ့အမှတ်33တက်မှမူဗိုလ်ချုပ်အောင်အောင်တို့ကိုဒဏ်ခတ်အရေးယူခဲ့ပါတယ်ဒီလိုဒဏ်ခတ်အရေးယူရတဲ့ပတ်သက်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းက
ဒီကိစ္စတော့ဒီကိစ္စကြီးကလည်းပြောခဲ့ပါတယ်ဒီဟာရည်ရွယ်ချက်ရှိရှိနဲ့နိုင်ငံရေးအရပြစ်မှတ်ထားဖျားပေးမှုလို့ပဲကျွန်တော်မြင်ပါတယ်
ဒီတန်ခတ်အရေးယူမှုအရအမေရိကန်နိုင်ငံအတွင်းမှာရှိတဲ့တက်မတော်အရာရှိကြီးတွေရဲ့ပိုင်ဆိုင်မှုတွေဒါမှမဟုတ်သူတို့အနေနဲ့အနည်းဆုံး50ရာခိုင်နှုန်းပိုင်ဆိုင်တဲ့ဖက်ဆက်လုပ်ငန်းနဲ့ပိုင်ဆိုင်မှုတွေတခြားသူတဦးအမည်နဲ့လွှဲပြောင်းပေးထားတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေအားလုံးကို OFAC ခေါ်အမေရိကန်နိုင်ငံရဲ့အခြားငွေကြေးနဲ့ပစ္စည်းပိုင်ဆိုင်မှုထိန်းချုပ်ရေးဆိုင်ရာဌာနကိုတရင်ပို့ရမှာဖြစ်ပြီးအဲ့ဒီပိုင်ဆိုင်မှုတွေကိုအမေရိကန်အစိုးရကထိန်းချုပ်ထားမှာဖြစ်ပါတယ်အခုလိုတန်ခတ်ရေးယူခံရတဲ့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဒုတမရော်ကာကွယ်ရေးဦးစီးချုပ်ဒုဗိုလ်ချုပ်မှူးကြီးစိုးဝင်းဗိုလ်ချုပ်တန်းဦးနဲ့ဗိုလ်ချုပ်အောင်အောင်တို့ကိုအခုနှစ်ဇူလိုင်လ16ရက်နေ့ကလည်းအမေရိကန်နိုင်ငံသားရေးဌာနကပြည်ဝင်ခွင့်ဗီဇာပိတ်ပင်နဲ့ရေးယူတန်ခတ်မှုကိုချမှတ်ထားတာဖြစ်ပါတယ်
။ဒါကတော့ရန်ကုန်ရုံးကနေကိုမိုးစောသတင်းပို့တာပါရှင်။ Netherlands နိုင်ငံတဟက်မြို့မှာရှိတဲ့ ICJ တရားရုံးမှာအခုလိုမျိုးမြန်မာဘက်ကဒီတင်ပြလျှောက်ထားတဲ့နေမှာပဲမြန်မာနိုင်ငံဘက်ကိုထောက်ခံတဲ့သူတွေရောဒီစစ်တပ်ရဲ့ကျူးလွန်မှုကိုခံရတဲ့သူတွေဘက်ကိုထောက်ခံသူတွေပါတရားရုံးအပြင်မှာစောင့်ကြည့်နေကြပါတယ်။သူတို့ရဲ့ထင်မြင်ချက်တွေပြောကြားချက်တွေကိုလည်းမတ်ခွာညိုကစူးစိတင်ပြပေးပါအောင်ရှင်။
မြန်မာနိုင်ငံအတွင်းရိုဟင်ဂျာတွေပေါ်ခွဲခြားဆက်ဆံမှုနဲ့လူမျိုးရုံးတက်ဖြတ်တဲ့ဆိုတဲ့ဆက်ဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကဥဆောင်ပြီးတရားစွဲတဲ့အမှုကိုဒီကနေ့ဒုတိယမြောက်နေ့ကြားနာစစ်ဆေးတဲ့နေရာမှာတော့ဒေါ်အောင်ဆန်းစုကြည်ကိုထောက်ခံအားပေးဖို့မြန်မာနိုင်ငံကအပါအဝင်နိုင်ငံတကာမြန်မာအသိုင်းအဝိုင်းလည်းရောက်ရှိနေကြပါတယ်အခုလိုထောက်ခံသူတွေထဲမှာမြန်မာနိုင်ငံကစောက်လုပ်ရေးလုပ်ငန်းပိုင်ရှင်ဒေါ်ရင်ရင်မြတ်လည်းပါဝင်ပါတယ်။သူကသူ့ရဲ့ခံယူချက်သဘောထားကိုအခုလိုပြောပြပါတယ
်။ကျမတို့တိုင်းပြည်နဲ့လူမျိုးရဲ့ဂုဏ်သိက္ခာကိုမြင့်တင်ဖို့အဓိကရည်ရွယ်ချက်နဲ့လာခြင်းဖြစ်ပါတယ်။ဘာလို့လဲဆိုတော့ဒါဟာကျမတို့မြန်မာပြည်ရဲ့တမိုင်းဝင်နေတနေ့လို့လည်းကျမသတ်မှတ်တယ်။အဲ့တမိုင်းဝင်တနေ့နေတနေ့မှာကျမတို့ဒီမှာရှိခြင်းတယ်လို့လည်းကျမသတ်မှတ်တယ်။အန်ဒီထဲမှာထိုင်ပြီးတော့ကြားမှာစစ်စင်းနေချိန်မှာကျမတို့ပြည်သူတွေနေနဲ့အပြန်ဝိုင်းရံတင်တယ်လို့လည်းကျမယူဆတယ်။အဲ့အတွက်ကြောင့်မလို့ကျမဆပြီးတော့ဟိုပေါ့နော်ဆပြီးတော့စီစဉ်နေပေါ့။နောက်ပြီးတော့ကျွန်တော်တို့ပြောဆိုလာမယ့်ရည်ချက်တူချင်းချင်းကိုကျမတို့စုပြီးတော့လာခဲ့ကြခြင်းဖြစ်ပါတယ်
။ ICJ တရားရုံးရှေ့မှာဒေါ်အောင်ဆန်းစုကြည်ကိုထောက်ခံဖို့ရောက်ရှိလာသူတွေထဲမှာစီးပွားရေးလုပ်ငန်းရှင်တွေပါတယ်လို့Food for your brain ဆိုတဲ့လူမှုကွန်ရက် social media influencer တယောက်ဖြစ်သူမတ်ဖြိုဖြိုအောင်လည်းပါဝင်ပါတယ်။သူကလည်းအခုလိုနိုင်ငံတကာတရားရုံးအထိရောက်လာပြီးထောက်ခံရတဲ့အကြောင်းရင်းကိုအခုလိုပြောပြပါတယ်။
ဒီအခြေအနေကကျွန်တော်မြန်မာပြည်အတွက်အရန်အရေးကြီးတဲ့သမိုင်းဝင်နေ့တစ်နေ့ဖြစ်တာရဲ့တကြောင်ပြီးတော့ဟာကြတာဒါအားလုံးပဲကျွန်တော်တို့ကမေစုကိုပေါ့နော်ကောင်းကောင်းမွန်မွန်ရင်ကျင်းနဲ့ထောက်ခံလို့ရတဲ့အနေအထားတစ်ခုထောက်ခံတဲ့အနေအထားတစ်ခုမှာကျွန်တော်ပါဝင်ပြီးတော့မှထောက်ခံတာပါ
ဒေါ်အောင်ဆန်းစုကြည်ကိုထောက်ခံစန္ဒပြသူတွေရှိသလိုတစ်ဖက်မှာလည်းရိုဟင်ဂျာတွေအပေါ်မှာခွဲခြားဆက်ဆံမှုတိုင်းရင်းသားလူမျိုးစုတွေအပေါ်မှာခွဲခြားဆက်ဆံမှုလူမျိုးရုံးတပ်ဖြတ်မှုကိုကန့်ကွက်တယ်ဆိုပြီးကန့်ကွက်စန္ဒပြနေသူတွေလည်းရှိကြပါတယ်
ကျွန်တော်တို့နဲ့ Phoenix Kenya တွေဒီ53ပေါ့ဒီကျွန်တော်တို့ကနေမြင်ကြီးဒီ we stand with the justice ကိုလိုလားလို့ကျွန်တော်တို့ကဒီပေါ်ပို့တမန်ရတာပါတယ်ကျွန်တော်ရတာ
ပါနော်ဝေးနိုင်ငံမှာရှိနေတဲ့ကရင်လူမှုအဖွဲ့အစည်းလဲအခု ICJ တရားရုံးရှေ့မှာရောက်နေပါတယ်ဒီထဲကကရင်တိုင်းရင်းသားစောတင်ဝင်းကတော့ဒေါ်အောင်ဆန်းစုကြည်ကဒီအမှုအတွက်ဥဆောင်ဖြည့်ရှင်းတဲ့အပေါ်မှာသူ့ရဲ့သဘောထားကိုအခုလိုပြောပြပါတယ
်အခုလက်ရှိအခြေအနေမှာဒေါ်အောင်ဆန်းစုကြည်ကဒီကိစ္စကိုလာရှင်းရန်ဆိုတော့သူ့ကိုတရားစွဲဖို့မဟုတ်ဘူးဘာမှပြည်တပြည်လုံးကိုတရားစွဲဖို့မဟုတ်ဘူးဒီစစ်အုပ်စုကိုတရားစွဲဖို့ဒါမဲ့သူကသူ့ကိုယ်သူအသေးခံပြီးတော့သူကသူလည်းပဲကျိုးဆို့ခြင်းလို့သူလာတာဒါပါပဲ
ကရင်တိုင်းရင်းသားတယောက်အနေနဲ့အခုလိုမြန်မာစစ်တပ်ပေါ်မှာပြစ်မှတ်ထားပြီးတရားစွဲဆိုတာနဲ့ပတ်သက်လို့လည်းအခုလိုဆက်ပြောပါတယ
်ဗမာပြည်ကြီးကိုလွတ်လပ်ရေးရနေရနေတဲ့အခုအချိန်အထိတငွင့်ငွင့်ဂျင်းလုံဆိုင်တော့လကောင်းတငွင့်ငွင့်သွားစနေတဲ့ဟာဂျင်းလုံဆိုင်ဖို့ဆိုတဲ့ဒီကိစ္စတွေကိုထုတ်ဖော်လို့မရသေးတဲ့အောင်အခုဒီအချိန်ခါမှာယုံတည်စစ်စစ်တဲ့အခြေအနေရောက်တဲ့အောင်ကျွန်တော်တို့ကလာပြီးတော့အားပေးတဲ့အနေနဲ့ကျွန်တော်လာတာ
မနေ့ကမှတော့ဂမ်ဘီယာဘက်ကရောမြန်မာနိုင်ငံဘက်ကပါအပြန်အလှန်လျှောက်လဲကြဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2019ဒီဇင်ဘာ17ရက်ပုတ်ခုနေ့ညပိုင်းအစီအစဉ်တွေကို19 25 32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဝါရှင်တန်မြို့တော်ကနေည10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်မှာတော့ဒီ ICJ တရားရုံးမှာမြန်မာနိုင်ငံတရားစွဲခံရတဲ့ကိစ္စနဲ့ပတ်သက်လို့ဥပဒေပညာရှင်တယောက်နဲ့တုံ့တက်ချက်ကိုတွားရောက်ထုတ်လွှင့်ပေးဖို့ရှိပါတယ်။ဥပဒေပညာရှင်ကိုအခုဆက်သွယ်နေပါတယ်။ရရင်တော့သူနဲ့တွားရောက်ထုတ်လွှင့်ပေးပါမယ်။တခါဒီအပတ်စဉ်အစီအစဉ်တွေထဲမှာဆိုရင်တော့လူလူနဲ့ကျန်းမာရေးအစီအစဉ်မှာနားဆင်ရမှာက
တာမန်ကြည့်လိုက်လို့ရှိရင်ဘာမှကိုတော့မဖြစ်တော့ပါဘူးဆိုပြီးတော့ပေါ်ပေါ်ဒီနဲ့သွားလိုက်မိတဲ့အချိန်ခိုက်ကန်နေမှာဆိုလို့ရှိရင
် HIV virus ပိုကူးစက်မှုရှောင်ရှားနိုင်မှုအတွက်လူငါတွေကိုဒီလိမ်ပိုင်းဆိုင်ရာဗဟုသုတလိုအပ်တယ်ဆိုတဲ့အကြောင်းကိုကြားရမှာပါတခါတစ်ပတ်အတွင်းအားကစားအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်ဆိုပြောသလိုပဲဒီဥပဒေပညာရှင်တယောက်နဲ့တရားရွှေနှီးဖို့ဆက်တည်နေတာမဟုတ်လို့အခုအရင်ဆုံးတော့ဒီတစ်ပတ်အတွင်းအပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်ပေးပါမယ်အရင်ဆုံးလူလူနဲ့ကျန်းမာရေးအစီအစဉ်နဲ့စပါရစေAIDS ရောဂါဖြစ်စေတဲ့ HIV virus ပိုကူးစက်မှုရှောင်နိုင်ဖို့အတွက်လူငယ်တွေကိုလိမ်ပိုင်းဆိုင်ရာဗဟုသုတနဲ့ HIV AIDS ရောဂါဆိုင်ရာဗဟုသုတတွေကိုပုံမသိရှိနိုင်အောင်လေ့လာသင့်တဲ့အကြောင်းဒေါက်တာတန့်စော်ကလူလူနဲ့ကျန်းမာရေးအစီအစဉ်မှာတင်ပြထားပါတယ်ရှင
်။အဲ့ဒီနေ့မှာအတူတူနေထိုင်ရုံနဲ့ယောဂါမကူးစက်နိုင်ပဲလိမ်ဆက်ဆန်တာကနေတဆင့်ယောဂါကူးစက်တာဒါမှမဟုတ်တိတ်တနာလိုမျိုးတွေးကနေတဆင့်ယောဂကူးစက်တဲ့ကူးစက်ယောဂအမျိုးအစားတွေထဲမှာ HIV AIDS ယောဂကလည်းတစ်ခုပါဝင်ဖြစ်ပါတယ် HIV AIDS ယောဂကူးစက်တဲ့နည်းလမ်းတွေထဲမှာလိမ်ဆက်ဆန်ခြင်းကနေအဓိကကူးစက်မှုရှိရာကိုတွေ့နေရတာကြောင့်လူငယ်တွေအနေနဲ့လိမ်မှုကိစ္စအပျော်ပါတွေကိုသတိပြုဆင်ခြင်ဖို့လိုတယ်လို့မြန်မာနိုင်ငံဆရာဝန်အသင်းဥက္ကဋ္ဌဖြစ်သူတွေးယောဂအထူးကဆရာဝန်ကြီးပမောက္ခဒေါက်တာဦးရဲမြားကအခုလိုပြောပါတယ
်အဓိကကတော့ကျွန်တော်တို့ကဒီလိမ်မှုကိစ္စကနေကူးစက်တာပါเนาะလိမ်မှုကိစ္စကူးစက်တော့အထူးဖြင့်လိမ်မှုကိစ္စမဆင်ခြင်ဖို့ပေါ့ဗျာเนาะအထူးဖြင့်အဖော်များတယ်တစ်ခါလေမဆင်ခြင်မိတာတွေရှိတယ်တချို့ကြတော့လည်းအပျော်ပါလိုက်စားတာတွေရှိတယ်ဒါတွေကိုရှောင်ခြင်ဖို့တတ်နိုင်ရင်เนาะအကယ်၍မရှောင်ခြင်နိုင်တဲ့အခြေအနေတွေရှိနေတယ်ဆိုရင်လည်းကွန်ဒွန်ကိုသုံးဖို့ပေါ့เนาะဒါပေမဲ့တစ်ခါတစ်ခါကြတော့ဆိုပါစို့ဗျာလင်မယားခြင်းမှာတယောက်ကပိုးရှိနေဆိုနောက်တစ်ယောက်ကတိကျမှတိမယ်လေးဒါအဲ့တော့ကိုယ့်အနေကိုပိုးရှိဖို့အန္တရာယ်ရှိနေတယ်လို့ယူဆလို့ရှိရင်လည်းကျွန်တော်တို့ကသွေးစစ်ဖို့ကုသမှုခံယူဖို့အဲ့ဒါတွေကိုကျွန်တော်တို့တင်ပြတာပ
ါမြန်မာနိုင်ငံမှာ HIV AIDS ရောဂါကူးစက်မှုနှုန်းဟာတစ်နှစ်တစ်နှစ်ရောနေကြဆင်းလာတယ်ဆိုပေမဲ့အသိပညာပေးမှုတွေကိုတော့ဆက်လက်လှုံ့ဆော်နေရဥပမာပါရောဂါကူးစက်ခံရသူတွေကိုတက်တန်းစီနေနိုင်စေဖို့နဲ့ရောဂါကူးစက်မှုနှုန်းတွေကိုရောနေသွားစေဖို့အတွက်ဆောင်ရွက်တဲ့နေရာမှာကျန်းမာရေးပညာပေးမှုတွေဟာအရေးပါတဲ့အခန်းကဏ္ဍမှာရှိတယ်လို့ဒေါက်တာဦးရဲမြားကပြောပါတယ်
ပြီးခဲ့တဲ့နှစ်တည်းနဲ့စာလို့ရှိရင်ခြုံကြည့်မယ်ဆိုရင်တော့ကျွန်တော်တို့ကကူးစက်မှုနှုန်းကကျလာပါတယ်ဒီနေ့မှာเนาะဒါပေမဲ့ရှိနေသေးတယ်ပေါ့เนาะရှိနေသေးတဲ့အတွက်ကြောင့်ဒါကိုလုံးဝကျွန်တော်တို့ကဒီတတ်နိုင်သမျှကူးစက်မှုနှုန်းညော့နေအောင်စ조사တာပါအရှိတောင်အာရှနိုင်ငံမှာကြည့်မယ်ဆိုတော့ကုထက်များတဲ့နိုင်ငံတွေရှိနေပါသေးတယ်သဘော
အရေရောက်တဲ့သူတွေဟာလိမ်ဆက်ဆက်မှုဆိုင်ရာဘူးတုဒ္ဒရတွေနဲ့ HIV AIDS ယောဂဆိုင်ရာဘူးတုဒ္ဒရတွေမှာထိုက်တင်တဲ့လောက်သိရှိလာကြတာကြောင့်ယောဂကူးစက်ပြန့်နှံ့မှုမရှိအောင်ဆင်ခြင်နေထိုင်နိုင်ကြတာပါလိမ်ဆက်ဆက်မှုဆိုင်ရာဘူးတုဒ္ဒရတွေနဲ့ HIV AIDS ယောဂဆိုင်ရာဘူးတုဒ္ဒရတွေကိုမသိရှိသေးတဲ့လူငယ်တွေအတွက် HIV AIDS ယောဂကိုသတိပြုမိစေဖို့နဲ့ကျန်းမာရေးဘူးတုဒ္ဒရတွေကိုရရှိစေဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့အတူကမ္ဘာ AIDS နေ့လိုမျိုးအထိမ်းအမှတ်တွေတက်မှတ်ပြီးလှုံ့ဆော်ရခြင်းဖြစ်တယ်လို့ဒေါက်တာဦးရဲမြားကပြောပါတယ်
ကျွန်တော်တို့ဒီနေ့မြန်မာနိုင်ငံဆရာဝန်အသင်းအနေနဲ့ဟာဒီကမ္ဘာခုခံအားကြားဆဲမှုကူးစက်ရောဂါနေ့ပေါ် World AIDS Day ဒီဒီဇင်ဘာလ1ရက်နေ့အခမ်းအနားကိုကျွန်တော်တို့ကျင်းပတာဖြစ်တယ်။ဒီလိုကျင်းပတဲ့နေရာမှာကျွန်တော်တို့ကလူမှုလမ်းလျှောက်ပွဲကျွန်တော်တို့စီရင်ပြီးတော့မှကျွန်တော်တို့ကျင်းပတာဖြစ်တယ်။ဒီလူမှုလမ်းလျှောက်ပွဲမှာကျွန်တော်တို့အကုန်လုံးဒီပြည်သူလူထုပါတယ်เนาะကျွန်တော်တို့ဒီမြို့နယ်တွေကရောတခြားမြို့နယ်တွေကပြည်သူလူထုပါတယ်လူငယ်လူရွယ်တွေပါတယ်ဆရာဝန်တွေပါတယ်မိသားစုတွေပါတယ်เนาะအကုန်လုံးကျွန်တော်တို့စုပေါင်းပြီးတော့မှ ကျွန်တော်လမ်းလျှောက်ကြတာပ
ါ HIV AIDS နဲ့ပတ်သက်ပြီးကျန်းမာရေးဘုဒ္ဓရအားနေတဲ့သူတွေဟာလည်းအပြုတ်ပါကိစ္စတွေကနေတစ်ဆင့်ရောဂါကူးစက်နိုင်တယ်ဆိုတာကိုလက်ခံယုံကြည်ဖို့ခက်ခဲနေကြတာပါဒီတစ်ချိန်တော့မဖြစ်နိုင်တော့ပါဘူးလို့ပေါ့ပေါ့ဆဆတွေးမိရာကနေ HIV AIDS ရောဂါကူးစက်ခံကြရရရှိတယ်လို့တရားကအထူးဆရာဝန်ကြီးဖြစ်သူဗမောက္ခဒေါက်တာဦးထင်အောင်စောကအခုလိုပြောပါတယ
်လေရတစ်ဆင့်ကူးစက်တာဗမာပြည်မှာပေါ့နော်လေလူလေခွဲဆက်ဆံတာတစ်ဆင့်ကူးစက်တာအဓိကဖြစ်နေတယ်လေလူလေခွဲဆက်ဆံတာဟာသူကတာမန်ကြည့်လိုက်လို့ရှိရင်ဗမာကိုတော့မဖြစ်တော့ပါဘူးဆိုပြီးတော့ပေါ့ပေါ့ဒီနဲ့သွားလိုက်မိတဲ့အချိန်ခိုက်တန်နေမှာဆိုပြီးရှင်တော့တော့ဗမာရှင်ကိုအားနေပြီးတော့ကိုမဖြစ်တော့ပါဘူးဆိုပြီးတော့မှကိုယ့်မိသားစုကိုယ့်ဇနီးမယားပေါ်မှာဖြစ်ဖို့ဥဆက်သွားတာမျိုးတော့ဖြစ်နေတယ်အဲ့ဒါကဒီကကာဖွဲမဲ့လုပ်ငန်းတွေမှာတော်တော်လေးကြီးကြီးတယ်ကောဖြစ်ပါတယ်
HIV AIDS ရောဂါရှိသူတွေအတွက်တက်တန်းစီနေနိုင်အောင်ထိန်းထားနိုင်တဲ့ဆေးဝါးတွေပေါ်နေပြီဆိုပေမဲ့လုံးဝပျောက်ကင်းအောင်ကုသနိုင်တဲ့ဆေးဝါးတွေမရှိသေးတာကြောင့်ရောဂါမဖြစ်အောင်ကြိုတင်ကာကွယ်ထားခြင်းကသာအကောင်းဆုံးကုသမှုအဖြစ်ရှိနေမှာပါလူငယ်တွေအနေနဲ့ရောဂါကူးစက်နိုင်မဲ့အခြေအနေတွေကိုသိရှိအောင်လေ့လာထားပြီးရောဂါမကူးစက်အောင်ကြိုတင်သတိပြုရှောင်ကျဉ်သင့်တယ်လို့ဒေါက်တာဦးရဲမြားကပြောပါတယ်
လူငယ်လူရွယ်တွေကိုကျွန်တော်ကတော့တတိထားဖို့ပါနော်နံပါတ်၁ကတော့ဘ ഹു သူဒ္ဓကျမ်းမာရေးဘ ഹു သူဒ္ဓရှိဖို့တတိထားဖို့ကိုယ့်ဟာကိုယ်ကာကွယ်မှုယူဖို့နော်ဆိုအဲ့ဒါလေးတွေကိုကျွန်တော်တို့ကဆောင်ရွက်စေချင်တယ
်လေလူလေခွဲဆက်ဆံခြင်းဟာ HIV AIDS ရောဂါအများဆုံးကူးစက်ခံရတဲ့နည်းလမ်းတစ်ခုဖြစ်တာကြောင့်လူငယ်တွေအနေနဲ့လိင်မှုကိစ္စဆိုင်ရာဘ ഹു သူဒ္ဓတွေနဲ့ HIV AIDS ရောဂါဆိုင်ရာဘ ഹു သူဒ္ဓတွေကိုပုံမှန်သိရှိအောင်လေ့လာပြီးလိင်မှုကိစ္စအပြောပါတွေကိုတက်နိုင်သမျှရှောင်ကျဉ်သင့်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ဒေါက်တာတန်းစောတင်ပြတဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ဖြစ်ပါရဲ့ရှင်။အခုတော့ ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံရင်ဆိုင်နေရတဲ့အမှုနဲ့ပတ်သက်လို့ဥပဒေပညာရှင်ဦးအောင်ထူးနဲ့အခုတိုက်ရိုက်ဆွေးနွေးတင်ပြပါမယ်ရှင်။ ICJ တရားရုံးမှာဒီတရားစွဲခံရတဲ့မြန်မာနိုင်ငံဘက်ကလူမျိုးရုံးတပ်ဖြတ်ဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တာမဟုတ်ဘူးဆိုတာကိုအဓိကတုံ့ပြန်ခြေပလျှောက်ထားခဲ့ပါရယ်။နိုင်ငံတော်တာဝန်ခံဒေါက်ဆန်းစုကြည်ဥပဒေပညာရှင်ဝီလျံရှာဘတ်ဥပဒေပညာရှင်ခရစ်စတိုဖာစတက်ကန်နဲ့တခါဒီဥပဒေပညာရှင်ဖီဘီအိုကိုဝါတို့ကရှောက်ထားခဲ့ကြတာပါအဲ့တော့အခုလိုမျိုးဒီဥပဒေကြောင်းကနေပြီးတော့မြန်မာနိုင်ငံရှောက်ထားချက်နဲ့ပတ်သက်လို့ဥအောင်ထုကိုအခုတိုက်ရိုက်ဆက်သွယ်ပြီးတော့သုံးသက်ချက်တောင်းကြလို့ပါဥအောင်ထုလိုင်းပေါ်မှာရှိနေပါလားရှင်
ဟုတ်ကဲ့လက်
ကဟုတ်ကဲ့ပါမင်္ဂလာပါရှင်ဥအောင်ထုအဲ့တော့ဒီကနေ့တို့တရခွင်မှာရှောက်ထားတာတွေကိုဥအောင်ထုလည်းစောင့်ကြည့်နေမယ်လို့ယုံကြည်ပါတယ်အဲ့တော့အရင်ဆုံးဒီတို့လျှောက်ထားချက်တွေနဲ့ပတ်သက်ပြီးဥအောင်ထွေးရဲ့အမြင်ကိုဘယ်လိုမြင်တယ်လဲသုံးသပ်ချက်ပေးပါရှင
်ဒီလိုများအဓိကတော့ဥပဒေကြောင့်များ genocide intent ကိုခေါ်တယ်ဒီလူမျိုးရုံးတပြမှုကျူးလွန်မှုရည်ရွယ်ချက်နဲ့လုပ်ခဲ့တာမဟုတ်ဘူးဆိုတာကိုအဓိကခုခံသွားတာပေါ့အဲ့တော့ဒါလည်းကဖြစ်သူကြားသွားတယ်အမှန် international criminal court လို့ခေါ်တယ်နိုင်ငံကျိုးဆိုင်တရားရုံးကနေပြီးတော့တရားစွဲရာရှိကိုအခွင့်အာဏာအနှင်းလိုက်တယ်အဲ့လိုအနှင်းတာကျွန်တော်ဆိုင်မဟုတ်ဘူး crime against humanity လူသားချင်းမှုစတင်တဲ့ပြည်မှုနဲ့အနှင်းလိုက်တာဖြစ်တယ်ပြောချင်တာက ICC ကတော့မှကျွန်တော်ဆိုင်ကိုမတုံးဘူးဒါကြောင့်ဒီကိစ္စမှာရူရင်ဂျာတွေအမောင်းထုတ်တဲ့ကိစ္စမှာရူရင်ဂျာတွေကိုတပ်ပြင်းနေတဲ့ကိစ္စမှာဂျင်နိုဆိုက်ဘက်ကကြည့်လို့မရဘူး။အဲတော့ ICC ကဒီပိုတေးရှင်းကိုတုံသွားတယ်။အဲတော့ Rome Statute ခေါ်တယ်။နိုင်ငံပြည်ဆိုင်တရားရုံးကျောမဥပဒေမှာ Article 9 1 ပိုက်ခွဲခါခွဲမှာတော့ဒီပိုတေးရှင်းဆိုတာကိုတုံသွားတယ်။အဲတော့ကိုကသွားရည်တာ။အဲတော့သူပြောတာကအချက်လျက်မှန်တယ်။သို့တော့ ICC ကချိကပ်ပုံက ICC ချိကပ်ပုံနဲ့မတူဘူး။အဲ့တော့ ICC ကဘယ်လိုချိကပ်သွားလဲဆိုတော့မြန်မာနိုင်ငံကသူကရောဂါဥတွေလက်မထိုးမထားဘူး။ဒါကြောင့် ICC မှာတိုက်ရစီမံကတော့မရှိဘူး။အဲ့တော့ဘာလို့သုံးလဲဆိုတော့ရောဂါဥတွေပုံမှန် 73 ရဲ့ကန်းငယ်ကိုသုံးသွားတယ်။ဆိုလိုချင်တာကဥပဒေမကလူရင်းကောင်စီကလွှဲပြောင်းမပြေတော့ညာလည်းပဲ။နောက်တစ်ခါတက်ဆက်နိုင်ငံရုံးစတူလက်မထိုးမထားတော့ညာလည်းပဲ။တရားစွဲရာရှိကတင်သွင်းလာတဲ့အခါမှာလည်းပဲICC မှာရှင်းပိုင်းကအနာရှိသွားနိုင်တယ်အဲ့ဒါကိုသုံးပြီးတော့ ICC တရားစွဲရာရှိကရောမဥပဒေပုံမှန် 9-1 ခါကွေးမှာပါတယ် deportation ပေါ့အတင်းကျမောင်းထုတ်လိုက်တယ်ဆိုတော့အဲ့ဒါကိုသုံးသွားရတာအဲ့တော့အဲ့ဒီကိစ္စကမြန်မာနိုင်ငံမှာဖြစ်တယ်သို့တော့မြန်မာနိုင်ငံဖြစ်တဲ့ပြည်မှုကပြည်ခွင့်မှာမပြီးဘူးဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်သွားတယ်ဒါကြောင့်ဘင်္ဂလားဒေ့ရှ်ကနိုင်ငံယူဆက်တရားရောမဥပဒေကိုလက်မထိုးထားတယ်ဒါကြောင့် ICC မှာဆင်းရဲအနာရှိတယ်ဆိုတော့မှတရားစွဲရာကြီးကတင်သွားဆိုတော့ ICC မှာဆင်းရဲအနာရှိတဲ့ တက်ကနေတင်သွားလိုက်တာဖြစ်တဲ့အတွက်ကြောင့်မလို့ဂျင်နိုဆိုက်ကစိုက်ကိုဖိုကပ်မလုပ်တာဖြစ်တယ်ဂျင်နိုဆိုက်မမြောက်လို့ဖိုကပ်မလုပ်တာမဟုတ်ဘူးအဲ့လိုကျွန်တော်နားလဲပါတယ်
ဟုတ်ကဲ့ပါရှင်အဲ့တော့နောက်မနေ့တုန်းကဒီခုနပြောသလိုပေါ့နော်ဂမ်ဘီယာဘက်ကတင်ပြသွားတဲ့အထက်မှာအဲဒီလူမျိုးရုံးတပ်ဖြတ်မှုလုပ်ဖို့ရည်ရွယ်ချက်နဲ့မြန်မာဘက်ကလုပ်တယ်ဆိုပြီးတော့အထောက်အထားတွေအများကြီးပြောသွားပါတယ်ပေါ့လေဆိုတော့အဲ့ဒါကိုလည်းဒီနေ့မြန်မာဘက်ကပြန်လည်ခြေပါတယ်အဲ့ဒါကရောမြန်မာဘက်ကသူတို့ခြေပါတဲ့အပိုင်းမှာအဟိုထိရောက်တဲ့ခြေပါမှုတွေဖြစ်တယ်လို့ဥက္ကဋ္ဌအနေနဲ့သုံးသပ်နိုင်လားရှင
်ဟိုဒီလိုကြဟိုတကယ်တမ်းကျတော့ICC ရော genocide လို့ခေါ်တဲ့လူမျိုးရုံးသားပြန်မှုရွေချက်နဲ့ကျူးလွန်တာဟုတ်မဟုတ်ကတော့အဓိကအခုလက်ရှိ ICC ကတရားစီရင်ညာဆုံးဖြတ်မှာပေါ့ဗျာ။သို့တော့ကျွန်တော်နားလေတဲ့ဂမ်ဘီယာဘက်ကတင်သွားတာကတော့ဟိုဆက်ဆက်မှုရှိတယ်ကျွန်တော်တို့စဉ်းစားလို့ရတယ်။ဟိုကဆိုကြတော့သူကဒီမြန်မာချွေးနေဖြစ်တဲ့ William ပါလေဆက်ပါလား။သူကအဓိကပြောထားတဲ့ချက်ကတော့ဒါပဲဒီလူမျိုးတစ်ဖက်ကကျူးလွန်မှုရွေချက်နဲ့ကျူးလွန်တာမဟုတ်ဘူးအဲတော့တာမန်ခိုင်းသဘောမျိုးပြောသွားလိုက်တယ်အဲတော့ကျွန်တော်ကဒီ1994မှာဖြစ်ခဲ့တဲ့ရဝမ်ဒါမှာလူမျိုးရုံးတစ်ဖက်မှုဖြစ်ခဲ့တုန်းကအဓိကဘာလို့သွားလဲဆိုတော့6လလောက်အစိုးရရဲ့ရေဒီယိုကနေပြတာမန်သွားတယ်အဲဒါပါဆိုတော့တူစီလူမျိုးတွေဟာကြွတည်ပဲဘာမှအတုံးမကြတဲ့ကောင်းတယ်လူအောက်တန်းသားတွေဆိုတော့ဒီလူမျိုးဖွင့်သွားတာဟာလူမျိုးလုံးတက်ပြမှုကိုဖြစ်စီတဲ့ရွေချက်နဲ့ဟိုဆောင်ရွက်သွားတယ်ဆိုတဲ့အနေအထားမျိုးကိုကော့ကတုံးတက်ခဲ့တယ်။အဲတော့မြန်မာနိုင်ငံကိစ္စမှာဂမ်ဘီယာတင်သွားတာပါလဲဆိုတော့ဒီဟာဟိုမွတ်စလင်တွေကကလင်ဟူကွန်နူများတယ်။ဒါကြောင့်သူတို့ကမြန်မာကိုလွှမ်းမိုးသွားလိမ့်မယ်။လွှမ်းမိုးသွားလိမ့်မယ်။အဲတော့လောက်ကတုံးတယ်တော့ရှော့ပါလဲ။မြေမျိုးလို့လူမျိုးမတုံးဘူး။လူမျိုးမှလူမျိုးတုံးတယ်။နော်။နောက်တစ်ခါကာကျုပ်ရဲ့ Facebook ပြင်မှာဟိုကာကျုပ်မင်းအောင်လည်း Facebook တင်မှာအဲရူဂျာတွေကိုမုန်းကြီးစီလောက်တဲ့ဒီ hate speech တွေပေါ့တောက်လျှောက်တင်နေအစိုးရတို့သတင်းစာတွေမှာလည်းတောက်လျှောက်တင်နေအစိုးရမျိုးသားရေးဝါဒီမှာလည်းတောက်လျှောက်တင်နော်ရူဂျာတွေကိုကလားလို့ပြောတယ်ခွေးနဲ့နိုင်တယ်အသားရောင်မဲတယ်ညစ်ပတ်တယ်သူတို့တက်ပြရမယ်အဲဆိုတော့ဟစ်တလာကဂျူးတွေလုခဲ့လို့မလုပ်ရမယ်ဆိုတာမျိုးကိုဒီအစိုးရဝန်ဝင်ကတောက်လျှောက်တင်ခဲ့တယ်နော်အဲနောက်တစ်ခါတကယ်တမ်းပြည်သူတွေဖြစ်တဲ့ခါကျတော့ clearance operation ပေါ့နေနေရှင်းလေးလုပ်တယ်ဆိုပြီးတော့မှလုပ်တဲ့ကံကဒီရိုညာမဟုတ်တဲ့အချားရွာတွေကိုရကန်ညာဝင်းရှိတဲ့ရွာတွေဘယ်ရောမှမထိဘူး။အဲရိုညာရွာတွေကိုပဲထိတယ်။ဒါမျိုးတွေဟာဒီရိုညာတွေပုံမှန်ပဲရွေချင်းနဲ့လုပ်တယ်ဆိုတဲ့ဘက်ကဂမ်ဘီယာကတင်သွားတာဟာတဘောကျတယ်လို့ကျွန်တော်တို့ယူဆပါတယ်။
ဟုတ်ကဲ့ပါရှင်။နောက်ဒီနေ့ဒေါန်ဖန်းစုကြည်လျှောက်သားတဲ့အထိုင်မှာဆိုရင်ပေါ့နော်။သူကလည်းပြောသွားပါတယ်ဒီရခိုင်မြောက်ပိုင်းမှာအဲနေနေရှင်းလင်းမှုတွေလုပ်တဲ့နေရာမှာစစ်တပ်ဘက်ကနေပြီးတော့အင်အားသုံးပြီးတော့ဖြည့်ဆင်းခဲ့တာဖြစ်နိုင်တယ်။အဲဒီအတွက်ကြောင့်မို့လို့နိုင်ငံတကာလူ့အခွင့်အရေးဥပဒေတွေကိုချိုးဖောက်ရရောက်နိုင်တယ်ဆိုတာမျိုးဒေါန်ဖန်းစုကြည်ကလည်းပြောသွားပါတယ်။အဲ့ဒါကိုဥက္ကဋ္ဌအနေနဲ့ဘယ်လိုမြင်လဲရှင
်။ဟုတ်တယ်ဒီသူကဥပမာကဟိုဟယ်လီကော်ပတာပြစ်သွားတယ်။ပြစ်သွားတဲ့အခါမှာရတားတွေထိသွားတယ်။ဆိုတော့အရသာရီထိတော်နိုင်တယ်ဆိုရင်အဲ့ဒါရန်တမ်းပြစ်တာဆိုတော့ရန်တမ်းပြစ်လို့မရဘူးလေသူကအဓိကဟိုဂျနီဗာကွန်ဗင်းရှင်းလို့ခေါ်တဲ့နိုင်ငံသားဆွေးနွေးပွဲကိုပြန်ထားတာကစီးရေးပြစ်မှတ်တဲ့အရသာပြစ်မှတ်ကိုခွဲဖို့ခွဲရမယ်နော်ရုံးနေတော့ပြစ်လို့မရဘူးအဲ့တော့စီးရေးပြစ်မှတ်တဲ့အရသာပြစ်မှတ်ကိုမခွဲဘဲနဲ့ရသာရီထိတော်တယ်ဆိုရင်အရေးယူရမှာကဒေါန်ဆန်းစုကြည်ကောင်းဆောင်နဲ့အစိုးရတောင်းဘူးသူတည်ရသူ့အမေကိုရသို့တော့အရေးမီဘူးအရင်မျိုးပဲနဲ့မြန်မာစစ်တပ်ကခုခံကာကွယ်ပြုစုသွားလို့ကျွန်တော်နားလေတယ်ဒါကအစိုးရတောင်းပန်ပြက်ကွက်တာပဲ
ဟုတ်ကဲ့ပါဆိုတော့ဥအောင်သူပြောသူပဲပေါ့ဒေါန်ဆန်းဒီအခုကိစ္စမှာဒီ ICC မှာတရားစွဲခံရတဲ့ကိစ္စမှာဒီရိုဟင်ဂျာတွေအများအများသိမ်းနေချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံပို့ထွက်သွားရလောက်ဖြစ်တဲ့အခြေအနေကိုမတားဆီးဘူးပေါ့ဒါဟာလူမျိုးလုံးတပ်ချက်မှုတားဆီးကာကွယ်ဥပဒေကိုချိုးဖောက်ရရောက်တဲ့အတွက်ဆိုပြီးတော့ဒါတရားစွဲခါတာပေါ့လေဆိုတော့ဒါပေမဲ့ဒီကနေ့ဒေါန်ဆန်းစုကြည်ရဲ့တင်ပြချက်မှာရောအဲ့ဒီကိစ္စကိုသူကာကွယ်တားဆီးဖို့ပြက်ကွက်တယ်ဆိုတဲ့ကိစ္စကိုဖြည့်ရှင်းသွားတာမျိုးပါပါလားရှင
်သူကတော့ဥပမာဆိုကြပါစေဗျာဟုတ်လား accountability လို့သုံးသွားတယ်တာဝန်ရှိမှုကိုသူတို့လုပ်တယ်ဥပမာဆိုကြပါစေအင်တယ်မှုဗျာအင်တယ်မှုမှာဆိုရင်ဟုတ်လားဟိုတာဝန်ရှိတဲ့အဲ့တမန်ရရှိ၄ယောက်နဲ့စစ်သား9ယောက်ရေးယူတယ်။မတားလူအားလုံးပြီပဲ။ဆိုတော့ရေးယူကြအောင်ဆောင်ပြီးတော့မှတစ်ဖက်ကထောင်စနစ်ထားလိုက်တယ်။ဆယ်လာအတွက်မှထုတ်ပြလိုက်တယ်။ဒါကတကယ်ယူတာမဟုတ်ပဲ။ဒါတာဝန်ရှိမှုတကယ်တော့ပေါ်ဆောင်တာမဟုတ်ဘူး။အများအမြင်ကောင်းအောင်လုပ်ကြတဲ့သဘောဖြစ်တယ်။နော်။ Not a good to build up a balance or the ship or coat marshal don't ride. And I got a balance of telling you for you when you only go on your coat that don't come in by it. Ship is sad, I don't go. Hello, now you for you when you are on by it. And you in Boala and Zaglo and you in Boala and Yamaza Digas. Yamaza Digas and Ship is sad, I don't go by that. And I come out. Military tribunal look down. So now you for you when you only go on your goose at the Kawima who are the court marshal look down. Hello, those answers like your ma, court marshal, don't worry. Together, court marshal, eh, citizen, they don't want channel. Court marshal got Tatrin the own chicken. When Tatrin, my dear, a 2 year old, a name in Agam, who, no, then it is so interesting to have it. Two be out in Yaman, me, who, Tatrin, my dear, and that would be the Rupa, the two body pizza, court marshal, and Sia. Hello, sit down, Yadabo, my children, yesterday crying, who, through court marshal, to a second machine. Hello, Ella, who, ตัวสึกก็ไม่ใช่หรอกกฎหมายเนี่ยเสร็จตากูไปเตียวเนี่ยตัวนึงเนี่ยโดนซะสุจิคุกกันตัวล่ะฮะแต่ก็ชื่อลาลาติกูมากองอาจารย์ว่าจันเนี่ยตายแล้วหลุดหลุดนี่ประมาณกูมาเจอตัวชั้นปีเนี่ยมาผิดแต่กระชิงเนี่ยมาผิดแต่อะล่ะกูบาจิตี้สิงเก่งจริงเนี่ยมาผิดแต่ไอ้ห่านี่กูฮะล่ะกูเยอะไปเสียเตียวหมดเลยมั้ยเนี่ยกฎหมายเนี่ยเสร็จตากูเตียวเนี่ยตัวเล็กกันตัวล่ะฮะตัวเองอย่างมากก็เป็นจันเนี่ยตายแล้วหลุดมาจิจิมามาส
jurisdiction ဒီ ICJ တရားရုံးရဲ့တရားစီရင်ပိုင်ခွင့်နဲ့ပတ်သက်ပြီးတော့လည်းရှောက်ထားချက်တွေရှိတယ်ဆိုတော့မြန်မာဘက်ကတော့အခုဒီလိုမျိုးသူတို့တရားစွဲတာတရားစီရင်ပိုင်ခွင့်မရှိဘူးဆိုပြီးတော့အခုဒီလိုလက်ရှိကြားနာမှုကိုတော့မှမလုပ်သင့်ဘူးဆိုပြီးတော့ကန့်ကွက်ပါတယ်အဲ့ဒါကိုဥအောင်ထုတ်နေတယ်ဘယ်လိုမြင်လဲရှင့
်ဒီလိုကဟိုမြန်မာကကျွန်တော်စိတ်ကွန်မရှင်ကို reservation လုပ်တာပါဆိုတော့ခြံမှတ်တာချွင်းချန်တာပုံမှန်တစ်ခုရှိတယ်ပုံမှန်6နဲ့ပုံမှန်8တဲ့အဲ့ဒါရမြန်မာနိုင်ငံမှာတော်တော်မရှိဘူးတချို့ကထူးထူးပါတယ်เนาะအထူးသဖြင့်ပုံမှန်9ကိုတော့ဖြင့် reservation လုပ်မထားဘူးဒါကြောင့် NCG မှာစီမံဝန်ရှိတယ်ဆိုပြောမှာကံပြဘက်ကတင်အဲ့တော့ကံပြဘက်ကတင်တဲ့ချက်ကိုမြန်မာဘက်ကရှိနေမြန်မာနိုင်ငံဘက်ကရှိနေတခုကတော့ dispute ဆိုခံသွားရတယ် dispute ကဘာလဲဆိုတော့ဒီအငင်းပွားတာပေါ့ဆိုတော့ကံပြနဲ့မြန်မာနိုင်ငံကြားထဲမှာကျွန်ုပ်စိုက်ကွန်မရှင်ကိုမြန်မာနိုင်ငံကချိုးပေါက်လိုက်တာကြောင့်မလို့ဂမ်ဘီယာနဲ့တိုက်ငင်းပွားတာမရှိဘူးဂမ်ဘီယာကနှိမ့်နာသွားတယ်လို့မဟုတ်ဘူးเนาะတကယ်တော့ဆွဲချင်းဆွဲလို့ရှိရင်ဟာ UNC ကဆွဲရမယ်เนาะနောက်တခါဂမ်ဘီယာကသူနှိမ့်နာသွားတယ်သူနဲ့ငင်းပွားတယ်ဆိုတာကိုဟိုတိတိကျထုတ်ဖို့ပြောတာမရှိဘူးเนาะဒါကြောင့် ICJ မှာစီမံမှာမရှိဘူးဒီလိုပြောတာဖြစ်တယ်ဟုတ်တော့ကျွန်တော်မှတ်မိသလောက်တော့တိကျရက်ကဂမ်ဘီယာတင်သွားတဲ့ထဲထဲမှာဂမ်ဘီယာနဲ့မြန်မာနိုင်ငံကြားထဲမှာအငင်းပွားမှုရှိတယ်ဆိုတဲ့သဘောမျိုးကိုသူတို့ကကုလသမဂ္ဂအစည်းအဝေးတွေမှာဘယ်လိုတင်ပြလဲ၊ဘယ်နည်းကတင်ပြလဲ၊ဘယ်သူကတင်ပြလဲဒီကိစ္စကိုယူဆောင်ပါဆိုမြန်မာကိုပြောတယ်အဲ့ဒီအချက်လေးကိုတင်ပြသွားကြအောင်မှတ်မိတယ
်ဟုတ်ကဲ့ပါရှင့်ဥအောင်ချွေကျမတို့နောက်ဆုံးတစ်ချက်မေးချင်ပါတယ်အခုတော့ဒီမြန်မာဘက်ကရောဂမ်ဘီယာဘက်ကရောရှောက်ထားရပေါ့လေဆိုတော့အဲ့ဒီမှာအဲ့ဒီနှစ်ဖက်ရှောက်လဲချက်တွေဥအောင်သူသုံးသက်ချင်အောင်ဘယ်ဘက်ကပိုခိုင်းလုံနေလို့ရောသုံးသက်နိုင်လဲကျမတို့စက္ကန့်30လောက်အချိန်ရပါတယ်ရှင့်
အော်ဒီလိုကအဲ့ဒါကတော့အဓိကမြန်မာဘက်ကခုခံသွားတဲ့ intent ပေါ့ genocide intent ကိုဆိုတော့လူမျိုးတစ်ဖက်မှကျူးလွန်နေရွေတဲ့နဲ့ကျူးလွန်တာဟုတ်တလားမဟုတ်ဘူးလားဆိုတဲ့အပေါ်မှာတရားရုံးကဘယ်လိုဆုံးဖြတ်မလဲဆိုတာပဲကျွန်တော်တို့စောင့်ကြည့်ရမှာပဲအဲ့ဒါဘယ်ဘက်ကနေဆုံးဖြတ်မလဲဆိုတော့ကျွန်တော်ပြောလို့မရဘူးဒါတရားရုံးလက်ထက်မှာပဲရှိတယ
်ဟုတ်ကဲ့ပါ
ဆရာဒါမှအပြင်ကြည့်မယ်ဆိုရင်တော့ဒီလောက်ကြီးမားတဲ့ပြင်းမှုကြီးကိုရွေတဲ့နဲ့ကျူးလွန်နေဆိုတာကတော့ကျွန်တော်မြင်တော့တော့ခုနဟာလားယူရင်းကြလို့ဘင်္ဂါလီလို့ခေါ်တာအစပါဗျာ
ဟုတ်ကဲ့ပါရှင
်ဘင်္ဂါလီ
ဦးအောင်ကျွန်တော်တို့အချိန်ပိုင်းအရဒီမှာပဲရရပါမယ်ဒါတော့ကျေးဇူးအများကြီးတင်ပါတယ်ရှင်ဥပဒေပညာရှင်ဦးအောင်သူဖြစ်ပါတယ်ရှင
်ဘုရားရှင်များရှင်ဒီခိုင်ကြီးမှာဖြစ်ပွားခဲ့တဲ့လူခွေချူဖောက်မှုတွေဟာလူမျိုးတုံးသက်ပြတ်မှုအဆင့်အထိမတက်မတ်နိုင်ပေမဲ့ကျူးလွန်တာတွေရှိခဲ့ရင်တော့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေလူခွေရေသဘောတူညီချက်တွေနဲ့အညီအရေးယူနိုင်ကြောင်း ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။လူခွေရေချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုပြည်တွင်းဥပဒေတွေနဲ့အညီအရေးယူဖို့လည်းကတိပေးခဲ့ရပါ။ဒါဟာဆိုရင်ရခိုင်ပြည်နယ်အပါအဝင်နိုင်ငံတော်ကလူခွေရေချိုးဖောက်မှုတွေအတွက်တရားမျှတမှုရနိုင်တဲ့မျှော်လင့်ချက်တစ်ခုလို့ဆိုနိုင်ပါလား။နိုင်ငံကဥပဒေတွေနဲ့အရေးယူဖို့လမ်းစာပေါ်လာတော့မှာပါလားဆိုတာတွေကို VOE ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမင်းများလူသူတွေအနေနဲ့ ဗီအိုအေးရဲ့ဆုံးနံပါတ်0922 3899ကိုချုပ်တင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ဗီအိုအေးရဲ့အီးမေးလ်လိပ်စာ
ပါဝင်နိုင်ဖို့အတွက်ကြိုတင်ဆက်သွယ်ဖို့ထပ်ပြီးတော့ပြောပြစီရှင်အခုတခါတော့တပတ်အတွင်းအားကစားသတင်းတွေကိုထုတ်လွှင့်ပေးပါမယ်ကိုရန်နိုင်တင်ဆက်ထားပါတယ်ရှင်မင်္ဂလာပါကျွန်တော်ရန်နိုင်ပါဗီအိုရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ် ရုရှားနိုင်ငံကိုတော့2012အိုလံပစ်အားကစားပြိုင်ပွဲပါဝင်နိုင်ငံတကာအားကစားပြိုင်ပွဲတွေကနေလင်းနစ်ထုတ်ပယ်လိုက်ပါပြီ sorry မှာစနေနေ့ကထိုးသက်ခဲ့တဲ့ကမ္ဘာဟဲဗီဝေချန်ပီယံတရဖူလူပွဲမှာတော့ဗြိတိန်ကအန်သိုနီဂျော့ရှွာကအနိုင်ရပြီးတော့ဒုတိယအကြိမ် ဟဲဗီဝေ ချန်ပီယံဖြစ်လာပါတယ်ဒန်မတ်နိုင်ငံကကမ္ဘာစင်တစ်တင်နစ်ကစားသမားဟောင်ကယ်ရိုင်းဝေါ့စနီယက်ကီကတော့ကြားခဲ့မှာတင်နစ်ပြိုင်ပွဲတွေကနေအနားယူတော့မယ်ဆိုပြီးတော့ကြေညာလိုက်ပါပြီဒီလိုအားကစားသတင်းတွေနဲ့အတူ Premier League နဲ့ဖိလစ်ပိုင်စီဂိမ်းဘက်ကသတင်းတွေကိုအခုတစ်ပတ်မှာတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။ရုရှားနိုင်ငံကိုတော့အိုလံပစ်ပြိုင်ပွဲပါဝင်နိုင်ငံကအားကစားပြိုင်ပွဲတွေကနေလေးနှစ်ထုတ်ဖယ်လိုက်ပါပြီ။ရုရှားနိုင်ငံကတားမြစ်ဆီသုံးဆဲမှုနဲ့ပတ်သက်ပြီးတော့ထွက်ပေါ်လာတဲ့ရလဒ်တွေကိုအမှန်တိုင်းမဖော်ပြဘဲလူသလိုလိမ်ညာဖော်ပြခဲ့တာကြောင့်ကမ္ဘာတားမြစ်ဆီသုံးဆဲမ
ဖော်ပြပါရယ်ရုရှားဟာသူတို့အကစားသမားတွေကိုစေးစစ်တဲ့အခါမှာတခွဲခန့်ကဖြီတွေကိုအမှန်တိုင်းမပြဘဲလိန်ညာခဲ့တာနောက်တမ်းမစီ30ချောင်းတွေးရှိထားတဲ့စေးစစ်ချက်ရလဒ်တွေကိုဖျက်ထားတာတွေကြောင့်ဝါရာမှုဆောင်ကော်မတီကဆွစ်ဇာလန်နိုင်ငံလော့ဆန်မြို့မှာဒီဇင်ဘာ9ရက်နေ့ကအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒါကြောင့်ရုရှားနိုင်ငံအနေနဲ့2020အိုလံပစ်ပြိုင်ပွဲ2022ကာတာကမ္ဘာဖလားတွေအပါအဝင်တခြားနိုင်ငံကအားကစားပြိုင်ပွဲတွေကနေ၄နှစ်ထုတ်ပယ်ခံလိုက်ရတာဖြစ်ပါတယ်ခင်ဗျာဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့ရှီတောင်အားအားကစားပြိုင်ပွဲမှာတော့မျိုးသမီးဘောလီဘောဖိုင်နယ်မှာထိုင်းမျိုးသမီးတင်းကဗီယက်နမ်မျိုးသမီးတင်းကို25-15 25-15 25-19 နဲ့၃ပွဲပြတ်နဲ့နိုင်ရပြီးတော့ရွှေစိတ်ရသွားပါတယ်တတိယနေရာလူပွဲမှာတော့အင်ဒိုနီးရှားကဖိလစ်ပိုင်ကို၃ပွဲ၂ပွဲနဲ့နိုင်ပြီးတော့ကြီးတစိတ်ရသွားပါတယ်ဒီစမ9ရက်နေ့ထိဆူရရှိမှုအနေထားမှာတော့အင်ရှင်ဖိလစ်ပိုင်ကရွှေ138ခုနဲ့ပထမထိုင်းကရွှေ84ခုနဲ့ဒုတိယဗီယက်နမ်ကရွှေ89ခုနဲ့တတိယနေရာမှာရှိနေပြီးတော့မြန်မာနိုင်ငံကတော့ရွှေ3ခုနဲ့18နေရာမှာရှိနေပါခင်ဗျာဒီတစ်ပတ်အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေမှာတော့ Manchester United Sports နဲ့ Liverpool အသင်းတွေအနိုင်ရပြီးတော့ Man City နဲ့ Chelsea တို့ရှုံးသွားပါတယ်ဇနေနေ့ကပွဲစဉ်တွေမှာတော့ Tottenham Hotspur က Burnley ကို5ဂိုးကိုမရှိနဲ့နိုင်ပါတယ်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့က Liverpool ကိုရှုံးလို့နီးပြဖြုတ်ခံလာတဲ့ Everton ကလည်းဒီတစ်ပတ်မှာတော့ Chelsea ကို3ဂိုးတကိုးနဲ့နိုင်သွားခဲ့ပါတယ်ဒါပြင် Liverpool ကလည်းဘုံမောက်ကိုအဝေးခွင်မှာ၃ဂိုးကိုမရှိနဲ့နိုင်သွားပါတယ်။ဒီတစ်ပတ်မှာဘောလုံးပရိသတ်တွေအတော်များများစောင့်ကြည့်ခဲ့ကြတာကတော့ချန်ပီယံမန်စီးတီးနဲ့မန်ယူတို့ရဲ့မန်ချက်စတာဒါဘီပါ။အေရှန်မန်စီးတီးကဘောလုံးပိုင်ဆိုင်မှုကိုအသာပေးကစားပြီးမန်ယူတင်းကတော့ခံစစ်ကိုအားပြုပြီးတော့တံပြန်တိုက်စစ်နဲ့ကစားကြပြီးမဲ့မန်ယူတင်းကမန်စီးတီးကိုပို့ပြီးတော့ချင်းကြောက်ကစားနိုင်ခဲ့တယ်လို့ဂိုးတွေလည်းအရင်သွင်းနိုင်ခဲ့ပါတယ်။မန်ယူအတွက်ပထမဂိုးကိုရက်ရှ်ဖို့ကပယ်နယ်တီကနေသွင်းယူခဲ့ပြီးတော့ဒုတိယဂိုးကိုတော့မာစီယော့ကသွင်းခဲ့တာပါ။မန်စီးတီးကဒုတိယပိုင်းပြီးကနေမှအော်တိုမန်ဒီတကူးပြန်သွင်းပြီးခြေပါကိုရဖို့ကြိုးစားခဲ့ပေမဲ့မန်ယူနောက်တန်းနဲ့ကိုယ်တော်ကစဉ်ညက်ခံကာကွယ်သွားတဲ့အတွက်မန်ယူကမန်စီးတီးကိုဝေးခွင့်မှာ၂ဂိုးတကူးနဲ့နိုင်သွားပါတယ်။တောရအတွင်းမှာစပော့စ်နဲ့မန်စီးတီးနှစ်တင်းကိုနိုင်လိုက်တဲ့အပေါ်မှာမန်ယူနီးပြဆိုးရှာကတော့အသင်းသားတွေရဲ့ကြံ့ခိုင်မှုကိုချီးကျူးသွားပါတယ်
။ We don't have the amount of recovery that these two teams have had. We've suffered through seriously them 24 hours.
စပန်နဲ့ကစားပြီးတော့တုံးရက်အတွင်းမှာပဲမန်စီးတီးထက်ကစားရပါတယ်။ကျွန်တော်တို့သူတို့တွေတော့နားချိန်မရခဲ့ပါဘူး။တရက်လောက်နားချိန်ရော့တော့အတော်လေးခံရပြီးတော့ခတ်ပါတယ်။အတော်လေးခံရပြီးခတ်ပါတယ်။သူတို့ကစားတဲ့ကစားအားကိုကြည့်လို့ရှိရင်တရက်စုတော့ကွာပါတယ်။ပူနာရတဲ့လူကအသာစီးရပါတယ်။ဒါပေမဲ့ကျွန်တော်အနေနဲ့ကြည်နပ်ပါတယ်။ကျွန်တော်တို့ကစားတာတကယ့် Manchester United အသင်းနဲ့တူပြီးတော့ဒါကကျွန်တော်တို့အတွက်အားရစရာအကောင်းဆုံးချက်ပါ
။ Man City နီးပြ Guardiola ကတော့ဒီပွဲရှုံးတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်။ I like my team how they play. We concede a little bit more.
ကျွန်တော်တို့အသင်းကစားပုံကိုကြိုက်ပါတယ်။ဒါပေမဲ့ပုံမှန်အတိုင်းမဟုတ်ပဲကျွန်တော်တို့ဂိုးပိုပေးရပါတယ်။သူတို့တံပြန်တိုက်စစ်နဲ့ကစားမယ်ဆိုတာသိပါတယ်။ဒါပေမဲ့ Rashford, Martial နဲ့ James တို့ရောက ညံတော့ထိန်းချုပ်ရခက်ပါတယ်ဒါပေမဲ့ရေဘူးကပြောရင်တော့ကျွန်တော်တို့ကစားပုံတိုင်းကစားခဲ့ပြီးသူတို့ကိုဖိကစားနိုင်ခဲ့ပါတယ်ဒါပေမဲ့ကိုရအောင်မသွင်းနိုင်ခဲ့လို့တော့ရှုံးသွားတာပ
ါမန်စီးတီးဟာဒီပွဲရှုံးလိုက်တဲ့အတွက်ဇယားတိတ်ကလီဗာပူးနဲ့ဆလီမပြတ်သွားပါတယ်ဂွာဒီယိုလာကတော့သူ့အသင်းမှာလိုအပ်ချက်တွေရှိနေပြီးတော့မန်စီးတီးအနေနဲ့အခုလောလောဆယ်မှာဥရောပကထိတ်တန့်အသင်းတွေကိုမရှင်းနိုင်တော့ဘူးဆိုပြီးတော့လည်းပြောလိုက်ပါတယ်ဆိုတော့လာမယ့်ဇန်နဝါရီမှာကစားသမားအသစ်တွေထပ်ဝယ်မလားဆိုတာကတော့စဉ်းစားစရာဖြစ်လာနေပါတယ်တနင်္ဂနွေနေ့ကပွဲတွေမှာတော့ Leicester က Aston Villa ကို 4-2 နဲ့နိုင်သွားတာကြောင့်38မှတ်နဲ့ဒုတိယနေရာမှာဆက်ရှိနေပြီးတော့ Man U ကတော့အဆင့်5ကိုရောက်လာခဲ့ပါတယ်ခင်ဗျာ။ကမ္ဘာ Heavyweight လက်ဝဲပြိုင်ပွဲတွေမှာတော့ Britain နိုင်ငံက Anthony Joshua ကလက်ရှိ Champion ကိုအနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ IBF, WBA နဲ့ WBO တို့ရဲ့ Champion တက်ဖို့လူပွဲတွေကို Saudi Arabia နိုင်ငံမှာပြီးခဲ့တဲ့စနေနေ့ကထိုးသက်ခဲ့ကြပြီးတော့ Champion Mexico နယ်ပွား American နိုင်ငံသား Andy Ruiz Jr. နဲ့ Britain ကအန်တိုနီဂျော့ရှွာတို့မကြည်ပွဲထိုးသက်ကြတာမှာဂျော့ရှွာကအနိုင်ရပြီးတော့ Heavyweight Champion တဖူကိုဒုတိယအကြိမ်ရသွားခဲ့ပါတယ်ဒီပွဲမှာဒိုင်း3ယောက်စလုံးကတော့ဂျော့ရှွာကိုတညီတညွတ်ထက်အနိုင်ပေးခဲ့ကြတာပါ Andy Ruiz Jr. ကတော့ဒီပွဲမှာသူရှုံးရတာဟာသူ့ရဲ့ကိုယ်အလေးချိန်တက်နေတာကလည်းအကြောင်းတစ်ခုဖြစ်တယ်ဆိုပြီးတော့ပွဲပြီးမှပြောပါတယ်ဒီပွဲနိုင်လိုက်တာကြောင့်ဂျော့ရှွာဟာ IBF WBA နဲ့ WBO တို့ရဲ့ကမ္ဘာချန်ပီယံဖြစ်လာခဲ့ပြီးတော့Heavyweight Champion ဘွဲ့တွေကိုဒုတိယအကြိမ်ရလိုက်တာဖြစ်ပါတယ်ခင်ဗျာ
Denmark နိုင်ငံကကမ္ဘာအဆင့်တစ် Tennis ကစားသမားဟောင်း Caroline Wozniacki ကတော့ Tennis ပြိုင်ပွဲတွေကနေအနားယူရမယ်ဆိုပြီးတော့ကြေညာလိုက်ပါပြီလာမယ့် January လမှာကျင်းပမယ့် Australian Open Tennis ပြိုင်ပွဲအပြီးမှာသူ့အနေနဲ့ Tennis ကစားတာကနေအနားယူရမှာဖြစ်တယ်ဆိုပြီးတော့ပြောပါတယ် Wozniacki ဟာအသက်29နှစ်သာရှိသေးတဲ့အတွက်သူအနားယူမယ်ဆိုတဲ့အပေါ်မှာဘာကြောင့်လဲဆိုပြီးတော့မေးခွန်းတွေလည်းထွက်နေပါတယ်ဒါမဲ့လေဝေါ့စနီယက်ကီကတော့သူ့အနေနဲ့ကျန်းမာရေးကြောင့်တင်းနစ်ကစားတာကနေအနားယူမှာမဟုတ်ပဲတခြားစိန်ခေါ်မှုတွေကိုရင်ဆိုင်သွားဖို့အတွက်အနားယူတာဖြစ်တယ်ဆိုပြီးတော့ပြောပါရယ်ဝေါ့စနီယက်ကီက2018တုန်းက Australian Open ကိုအနိုင်ရခဲ့ပြီးတော့ဒါဟာသူမရဲ့တခုတည်းသော Grand Slam Champion ဆုဖလားလည်းဖြစ်ပါရယ်အသက်15နှစ်အရွယ်ကလေးကကြီးစားတင်းနစ်ပြိုင်ပွဲတွေကိုဝင်ကစားခဲ့ပြီးတော့ WTA ဆုဖလားအချိန်30နဲ့ Grand Slam တစ်ချိန်ရခဲ့တာပါဒါပြန်အိုလံပစ်ပြိုင်ပွဲကို3ချိန်ဝင်ပြိုင်ခဲ့ပြီးတော့ကမ္ဘာအဆင့်တစ်နေရာမှာသတင်းပတ်ပေါင်း52ပတ်ကြာရပ်တည်ခဲ့တာဖြစ်တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ဗျာ
ကိုရနိုင်စီစဉ်တင်ဆက်တဲ့အားကစားအစီအစဉ်ဖြစ်ပါတယ်ရှင် VOA ကအခုထုတ်လွှင့်ပေးနေတဲ့သတင်းတွေအပြင်အပတ်စဉ်အစီအစဉ်တွေကို bambies.voanews.com မှာအသံနဲ့ရောစာသားနဲ့ပါဖော်ပြပေးပါတယ်ရှင်VOA မြန်မာပိုင်းကနေနောက်ဆုံးရထားတဲ့ထိတ်တန့်သတင်းတွေကိုကိုအောင်လွင်ဦးကကြေညာပေးပါအောင်မယ်ရှင်
။ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးလုံးတပ်ဖြတ်မှုမမြောက်တဲ့အကြောင်း ICJ နိုင်ငံကတရားရုံးမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်စန်းစုကြည်ကဒီကနေ့ပဲပြောလိုက်ပါတယ်။မြန်မာလူမျိုးရေးတပ်ဖွဲ့တွေအနေနဲ့စစ်စင်ရေးတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေကျွလွန်နေတယ်ဆိုတာတင်ရှားရင်လူသားရေးဆန္ဒမှုဆိုင်ရာနိုင်ငံတကာဥပဒေလူခွင့်ရေးသဘောတူညီချက်တွေအရအရေးယူနိုင်ပေမဲ့1948ခုနှစ်လူမျိုးလုံးတပ်ဖြတ်မှုတားဆီးသဘောတူညီချက်အရအရေးယူလို့မရတဲ့အကြောင်းဒေါ်အောင်ဆန်းစုကြည်ကပြောဆိုခဲ့တာပါလူခွင့်ရေးချိုးဖောက်မှုတွေကျွလွန်နေလက်ရှိမြန်မာနိုင်ငံရဲ့ဥပဒေနဲ့အညီအရေးယူသွားမှာဖြစ်တဲ့အကြောင်းလဲဒေါ်အောင်ဆန်းစုကြည်ကကတိပြုပြောဆိုသွားပါတယ်မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးလုံးတပ်ဖြတ်မှုမမြောက်တဲ့အကြောင်း ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ပြောဆိုလိုက်တဲ့အပေါ်မှာတော့လူခွင့်ရေးလူရှာမှုဖွဲ့တွေနဲ့အကူအညီပေးဖွဲ့တွေကဝေဖန်လိုက်ကြပါတယ်။လူခွင့်ရေးလူရှာမှုဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့ Director 2ဖြစ်တဲ့ Nicholas Bucketling ကတော့ Rohingya တွေပေါ်ကျွလွန်နဲ့ကြီးလေးတဲ့ရာဇဝတ်မှုတွေရဲ့အတိုင်းအတာကိုရှော့ပေါ်ပြောဆိုတာအန္တရာယ်ကြီးမားတဲ့လုပ်ရည်ဖြစ်တယ်ဆိုပြီးဒီကနေ့ပဲကြီးညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အကူအညီပေးဖွဲ့ Save the Children ရဲ့လူသားချင်းစာနာမှုဆိုင်ရာ Director George Graham ကလည်းလွတ်မြောက်လာသူတွေကိုသူတို့ဖွဲ့ကမင်းမြန်စုံစမ်းထားတာတွေကုလသမဂ္ဂရဲ့စုံစမ်းစုဆောင်းထားတဲ့ထောက်ထားတွေကိုပြစ်ပယ်ခဲ့တဲ့လုပ်ရည်ဖြစ်နေကြီးညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ Britain ခြေဆိုင်နိုင်ငံကအကူအညီပေးဖွဲ့ Oxfam ကလည်း Rohingya တွေနဲ့တခြားလူခွင့်ရေးချုပ်ပေါက်ခံရတဲ့တိုင်းသားတွေအတွက်တရားမျှတမှုရရှိဖို့နဲ့အကောက်ဝယ်ပေးနိုင်မှုအရေးကြီးတဲ့အကြောင်းပြောဆိုခဲ့ပါတယ်
။နိုင်ငံကသတင်းအကျဉ်းချုပ်ကိုကိုအောင်လေးဦးကြီးညာပေးခဲ့တာပါရှင်။ဒီကနေ့ဗုဒ္ဓဟူးနေ့ညပဲအစီအစဉ်ထုတ်လွှင့်ရမှုကမခွားညိုဖြစ်ပြီးတော့ engineer ကတော့ Dexter Wonderred ဖြစ်ပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင် bambies@voanews.com ကို email ပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ရေးသားနိုင်ကြပါတယ်ရှင်။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်အားလုံးကိုကျန်းမာစိတ်ချမ်းသာပါစေ။ကျမဆုမြတ်ပါပါရှင်။
This program has come to you from the Voice of America, Washington.